Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါသောတာရှင်များခင်ဗျာ VOA American တန်ရဲ့2023ခုနှစ် August 4ရက်တောက်ကြမနက်ခင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ24.50MHz နဲ့ VOA ရဲ့ Facebook စာမျက်နှာ YouTube နဲ့ Website စာမျက်နှာတွေကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်ကတော့ငြိမ်းချမ်းအေးပါဒီနေ့အစီအစဉ်တွေကိုအစီအစဉ်မှုအဖြစ်နဲ့တာဝန်ယူတင်ဆက်သွားမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းပါရှင်ကျွန်မခင်ဗျာတက်ပါဒီမနက်ခင်းသတင်းတွေကိုကိုငြိမ်းချမ်းရင်းနဲ့ပဲအတူပြောပြပေးပါပါသမရဟောင်းဒေါ်နယ်ထရမ့်ကသူ့မှာအပြစ်မရှိဘူးလို့ချက်တဲ့ပြည်နဲ့ဝါရှင်တန် DC ရုံးတော်မှာရှောက်လဲခဲ့ပါတယ်ငမောက်ခေါမမှုဖြစ်လာစေမဲ့စစ်ပွဲကိုရပ်ဆိုင်ဖို့အတွက်အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်ထိုနီဘလင်ကင်ကရုရှားကိုတောင်းဆိုလိုက်ပါတယ် IS စစ်သွေးကြခေါင်းဆောင်အဘူဟူစိန်တေဆုံးပြီလို့ IS အဖွဲ့ကလည်းအတည်ပြုလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါကိုငြိမ်းချမ်းရင
်ဟုတ်ကဲ့ပါခင်ဗျာဒီလိုထိတ်တန့်ရောက်တဲ့တဲ့တွေတက်ဆက်ပြီးတဲ့အခါမှာနားဆင်ရမယ့်ထိုင်းနိုင်ငံဘက်ကလူကုန်ကူးမှုသတင်းပေးပို့ချက်တပုတ်မှာဆိုရင
်ထိုင်းနိုင်ငံတောင်ပိုင်းစူရတ်ဌာနီပြည်နယ်နယ်နိမိတ်ထဲမှာရှိတဲ့လမ်းမကြီးပေါ်မှာထိုင်းနိုင်ငံတဲ့ကိုဝင်ရောက်လာတဲ့တရားမဝင်
တဲ့တွေဒီပြေဆုံးကိုဆက်လက်ပြီးတော့နားဆင်ရပါမယ်။ဒါ့အပြင်အခြားစိတ်ဝင်စားဖွယ်နိုင်ငံတကာသတင်းဆောင်မတွေကိုလည်းတင်ဆက်ပေးအောင်ပါပါ။ဒီအကြောင်းအနေနဲ့တူနောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်မှုပြင်ဆင်ထားပါတယ်။ခုတော့တောက်ကြနေမနေ့ကထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့တူကျွန်တော်ငင်းညာအေးကပြောပြသွားမှာဖြစ်ပါတယ်ခင်ဗျာ
2020အမေရိကန်သမ္မတရွေးကောက်ပွဲမှာရှုံးနိမ့်ခဲ့ရတဲ့ရက်လက်ကိုပြောင်းလဲပြီးတော့အာဏာကိုထိန်းချုပ်ဖို့စူးစမ်းမှုနဲ့ဖက်ဒရယ်တရားရုံးကနေသူ့ပေါ်မှာတရားဆွဲဆိုထားတာအတွက်အပြစ်မရှိဘူးလို့အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်ကတက်တရင်းနဲ့ဝါရှင်တန် DC ရဲ့တရားရုံးတော်တရားသူကြီးမော့ဆီလာဥပဒေရှင်းမောက်မှာရှောက်လဲလိုက်ပါတယ်။သမ္မတဟောင်းထရမ့်ဟာသမ္မတတာဝန်ပြီးဆုံးချိန်ကစပြီးတော့နှစ်နှစ်ခွဲလောက်ကြာမှအခုဝါရှင်တန် DC ကိုတရားရင်ဆိုင်မှုပြန်ပြီးရောက်လာတာပါ။သူ့ရဲ့အနီးကလုတ်ကင်သူတွေရဲ့တက်တည်ထက်ဆိုချက်တွေပြန်ပြောပြချက်တွေကိုလက်နဲ့ချီချမ်းသာစစ်ဆေးခဲ့ပြီးတဲ့နောက်မှာရွေးကောက်ပွဲမဲမတမမှုဆိုင်ရာရာဇဝတ်မှုလေးမှုနဲ့တရားရေးဌာနကအထူးဆောင်စန်းစစ်ဆေးသူ Jack Smith ကအင်္ဂါနေ့မှာအမှုဖွင့်တရားဆွဲဆိုလိုက်တာဖြစ်ပါတယ်။လာတော့ကြတရားဆွဲဆိုမှုတွေနဲ့ရင်ဆိုင်နေရတဲ့ Trump အတွက်အခုတရားရုံးရှောင်လဲမှုကတော့လေးလာတာကာလအတွင်းတက်တဲ့အခြေအနေဖြစ်ပါတယ်။အသက်89နှစ်ရှိပြီဖြစ်တဲ့သမ္မတဟောင်း Trump ဟာရုံးတော်မှာလက်ပွေယူရတဲ့အတူသူ့ရဲ့ကိုယ်ရေးအချက်လက်တိစိတ်ဘောင်းဝင်တရားရင်ဆိုင်ရသူတွေကိုမေးလေရှိတဲ့မေးခွန်းတွေကိုဖြေကြရတာဖြစ်ပါတယ်။ဒီရုံးတော်ဟာ2021 January 6ရက်ရွေးကောက်ပွဲရက်လက်အတည်ပြုဖို့လှုပ်ဆောင်နေချိန်မှာထောင်နဲ့ချီတဲ့သူ့ကိုထောက်ခံသူတွေဝင်ရောက်စီးနှင်းနဲ့လွှတ်တော်နဲ့မိုင်ဝက်လောက်ပဲဝေးပါတယ်။အစိုးရရှေ့တွေကတော့ဒါအမေရိကန်ရဲ့ဒီမိုကရေစီအခြေခံအုံမြင့်ခံမှမှုရောပေါ်အောင်အဲ့ချိန်ကတမရတာဝန်ထမ်းဆောင်နေတဲ့ပုံကိုတောင်းနေတဲ့မယုံနိုင်စရာကြိုးပမ်းနဲ့လုပ်ရလို့ပြောပါတယ်။အမေရိကန်နိုင်ငံရဲ့တက်တန်း248နှစ်တည်းမှာတမရဟောင်းတယောက်နေနဲ့ပထမဆုံးရာဇဝတ်မှုခင်းတဲ့သူဟာတရားဆွဲဆိုခံရနေရတာဖြစ်ပါတယ်။
ကြတာရီနီကချင်းပါတဲ့ကုလသမဂ္ဂရဲ့လုံခြုံရေးကောင်စီအစည်းအဝေးမှာရုရှားရဲ့ယူကရိန်းချွတ်ချော်စစ်ကကမ္ဘာလုံးဆိုင်ရာငတ်မွတ်ခေါင်းမမှုအပေါ်တက်ရောက်နေလို့စစ်ပွဲကိုအဆုံးသတ်ဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်ထိုနီဘလင်ကင်ကတောင်းဆိုလိုက်ပါတယ်စစ်ပွဲဟာတရားမျှတမှုမရှိသလိုကြိုးကြောင်းဆင်ခြင်မဲ့လုပ်ရဖြစ်ကြောင်းဘလင်ကင်ကပြောပါတယ
် Every member of this council every member of the United Nations
လုံခြုံရေးကောင်စီအဖွဲ့ဝင်တိုင်းကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတိုင်းကရုရှားကိုပြောတင်ပါတယ်ပင်လယ်နက်ကိုအသုံးချပြီးအကြက်ကင်နေတာရတန်းကရက်ဖို့ပါကဘာတဝမ်းကထိခိုက်နစ်နာသူတွေကိုအသုံးချနေတာကိုရက်တင်ပါပြီအသိဉာဏ်ကင်းမဲ့တဲ့မတရားစစ်ကိုရက်တင်ပါပြီလို့ဘလင်ကန်ကပြောသွားတာပါယူကရိန်းတွေကောက်ပဲသိနေတန်းချိန်33,000 နီးပါးကိုပင်လယ်နက်စစ်ကမ်းတွေကတဆင့်ကဘာကိုတင်ဖို့ရောင်းချခွင့်ပြုခဲ့တဲ့တနစ်တာသဘောတူညီချက်ကနေရုရှားနှုတ်ထွက်ခဲ့တာကိုရည်ညွှန်းပြီးဘလင်ကန်ကပြောခဲ့တာပါဘလင်ကန်ကသမရသဘာပတိအဖြစ်ဆောင်ရွက်ခဲ့တဲ့ကဘာဆန္ဒရေးခါမလုံလောက်မှုနဲ့ပတ်သက်တဲ့လုံခြုံရေးကောင်စီအစည်းအဝေးပွဲမှာကဘာတဝမ်းကပြိပခါရီနဲ့ငတ်မုတ်ခေါမမှုအချက်တဲကြဆက်ဆက်မှုကိုအလေးပေးပြောခဲ့ပြီးအကြမ်းဖက်မှုနဲ့မငြိမ်သက်မှုတွေကြောင့်မနစ်ကလူ118တန်းဟာအငတ်ပေးဆိုက်ခဲ့ရတယ်လို့ထောက်ပြခဲ့ပါတယ်
။ပါရှန်ပင်နေကွေကဟောင်းမတ်ရေလက်ကြားကိုဖျက်မဲ့ကုန်တင်သင်းမောတွေကိုအမေရိကန်တပ်ဖွဲ့လိုက်ပါဆောင်းရှောက်ပေးဖို့အတွက်အမေရိကန်စစ်တပ်ကစဉ်းစားနေပြီးတော့ဒါကအရက်ဖက်သင်းမောတွေကိုအီရန်ကဖမ်းဆီးနေတာရက်အောင်လုပ်တဲ့မကြုံစဘူးလို့ရပါလို့အမေရိကန်ရရှိတွေကချက်တဲ့ပြည်နယ်မှာပြောပါတယ်။ပါရှန်ပင်လယ်ကွေ့မှာရှိတဲ့ချင်းနောင်းတဲ့ဒီရေးလက်ချမ်းမှာ 2019ခုနှစ်ကအီရန်ကတင်မောတွေကိုဇက်တိုက်ဖမ်းဆီးနေတာဖြစ်ပြီးဒါဟာအီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကြားပြတ်သွားတဲ့နျူကလ িয়ার သဘောတူညီချက်ပြန်ညှိနှိုင်းရေးအတွက်ဖိအားပေးဖို့ကြိုးစားတာလည်းဖြစ်ပါတယ်။အမေရိကန်တပ်သားတွေကိုကုန်တင်မောတွေမှာလိုက်ပါဖို့အတွက်တာဝန်ချတာဟာဒီတင်မောတွေကိုအီရန်ဖမ်းမဲ့ရန်ကတန်းဆီးနိုင်တယ်လို့တင်မာမှုတွေလည်းတိုးလာနိုင်တာဖြစ်ပါတယ်။အမေရိကန်ပန်နဂန်စစ်ဌာနချုပ်ကရုရှားနဲ့တရုတ်ဆန်ရတွေကိုဦးစားပေးလှုပ်ဆောင်မှုစ조사နေကြမှာအရှေ့လေပိုင်းဒေသဆန်ရအမေရိကန်တပ်တွေရဲ့ထူးထူးခြားခြားအရေးယူမှုလည်းဖြစ်ပါတယ်။ဒီလိုလှုပ်ဆောင်မှုထောင်နဲ့ချီတဲ့ Marine တပ်သားတွေနဲ့စစ်သားတွေနဲ့အတူကုန်းရင်မောင်းနေထိုင်တဲ့ USS Baden တိုက်လေယာဉ် USS Carter ဟောရေနှစ်ဆင်းကိုတုံးဖို့စီစဉ်ထားတယ်လို့အမေရိကန်အရာရှိတွေက AFP AP သတင်းကိုပြောပါတယ်။ဒီမှာရင်းနှံထွက်ကုန်းအလုံးရဲ့20ရာခိုင်နှုန်းတဲဆောင်မှဒီရေလက်ကြားကိုစောင့်ချက်မဲ့ဘယ်လက်နက်ကန်တက်ဖွဲ့အတွက်မဆိုဒီအမေရိကန်တပ်သားတွေကအကူအညီမယ်လို့ပြောပါတယ်။အခုလိုအမေရိကန်ရဲ့အစီအစဉ်နဲ့ပတ်သက်ပြီးကုလသမဂ္ဂဆိုင်ရာအီရန်ဖွဲ့ကတော့တစုံတရာတုံ့ပြန်တာမရှိသေးပါဘူး
။အရင်ဘက်ကစစ်တပ်အာဏာသိမ်းထားတဲ့အာဖရိကအနောက်ပိုင်းကနိုင်ဂျာနိုင်ငံမှာစစ်စိုးရွားကိုထောက်ခံသူယာနဲ့ချီဟာဒေတာတွေအိမ်နီးချင်းနိုင်ငံတွေကချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့ဂျာတာပရိနီကမြို့တော်နေရာမေမှာလက်မော်ထွက်ဆန္ဒပြခဲ့ကြပါတယ်။ဒေသတွင်းအဖွဲ့တစ်ခုဖြစ်တဲ့အနောက်အာဖရိကနိုင်ငံများစီးပွားရေးအတိုက်အဝန်းကနိုင်ဂျာစစ်အစိုးရကိုပိတ်ဆို့ရေးယူမှုတွေချထားတာအပြင်လာမယ့်တနင်္ဂနွေနေ့နောက်ဆုံးထားပြီးရွေးကောက်ခံသမ္မတမိုဟာမက်ဘဇွန်းကိုအာဏာပြန်မလွှဲပေးရင်အင်အားသုံးပြီးဂျာဝင်ဖြည့်ရှင်းမယ်လို့လည်းရာဇသံပေးထားတာပါ။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းနိုင်ဂျာသမ္မတမိုဟာမက်ဘဇွန်းကိုချက်ချင်းပြန်လွှတ်ပေးဖို့ဂျာတာပရိနီမှာတောင်းဆိုထားပြီးနိုင်ဂျာပြည်သူတွေဟာသူတို့ရဲ့ခေါင်းဆောင်ကိုရွေးချယ်ပိုင်ခွင့်ရှိကြောင်းနဲ့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတွေကနေသူတို့ရဲ့ဆန္ဒကိုထုတ်ဖော်ပြသခဲ့ပြီးဖြစ်လို့ဒါကိုလေးစားရမယ်လို့တောင်းဆိုထားပါတယ်။ဒီချိန်ထဲမှာပဲနိုင်ဂျာနဲ့ဒေသတွင်းနိုင်ငံတွေဟာလက်ရှိအခြေအနေကိုနိုင်ငံရေးအရပြည်ပြည်လဲလဲဖြစ်အောင်ဖြေရှင်းနိုင်မယ်လို့ယုံကြည်ကြောင်းတရုတ်နိုင်ငံသားရေးဌာနကလည်းဂျာတာပရိနီမှာသတင်းထုတ်ပြန်ထားပါတယ်။
အဲ့ဒါမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12133ဟိုင်းဒိုမီတာ40 kHz 9433ဟိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
် VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ISIS တို့ကြောင့်အဖွဲ့ကသူတို့ရဲ့ခေါင်းဆောင်အဘူဟူစိန်ဟူစိန်အယ်ကူရာရှီတေဆုံးသွားပြီလို့ကြက်တပရီနေမှာအတည်ပြုပြောကြပါတယ်။သူ့ရဲ့နေရာမှာအဘူဟဖ်ဟာရှိမီကူရာရှီကနေဦးဆောင်မယ်လို့ရက်တိကျဖော်ပြမှထားတဲ့အဖွဲ့ပြောခွင့်ရရဲ့အတန်းသွင်းပြောကြားချက်ကို Telegram လူမှုမီဒီယာမှာတင်ပြထားပါတယ်။ April လထဲမှာတူရကီသမ္မတ Recep Tayyip Erdogan က IS အဖွဲ့ခေါင်းဆောင်ကိုတူရကီထောင်လွှမ်းရေးတွေကစီးရီးယားမှာတုတ်တင်လိုက်ပြီလို့ကြေညာခဲ့တဲ့နောက် IS အဖွဲ့ကနေပထမဆုံးအခုလိုတရားဝင်ထုတ်ပြန်လိုက်တာဖြစ်ပါတယ်။တချိန်ကအီရတ်နဲ့စီးရီးယားနဲ့နိုင်ငံရဲ့သုံးပုံတပုံကိုအုပ်စိုးခဲ့တဲ့ IS အဖွဲ့အနေနဲ့သူတို့ရဲ့ခေါင်းဆောင်အသစ်နဲ့ပတ်သက်ပြီးတော့အသေးစိတ်ကိုတော့မထုတ်ပြန်ပါဘူး။ IS အဖွဲ့တကူကြည့်ချင်း2014ကာလကအဖွဲ့ရဲ့ခေါင်းဆောင်အဘူဘေကာအယ်ဘာဂါရီကဒီဒေတာရင်းကကာလီဖိတ်တွေကိုအုပ်ထိန်ချုပ်ထားတယ်လို့ကြေညာခဲ့တာဖြစ်ပါတယ်။အီရတ်နဲ့ဆီးရီးယားနှစ်နိုင်ငံစလုံးမှာအမေရိကန်ဥဆောင်တဲ့မဟာမိတ်အဖွဲ့အပါအဝင်သူတို့ကိုဆန့်ကျင်သူတွေကပြန်ပြီးတွန်းလှန်ခဲ့ကြတယ်လို့2019အမေရိကန်ရဲ့စစ်စင်ရေးအတွက်မှာတော့သူတို့ခေါင်းဆောင်ဘဂါရီတည်ဆုံးခဲ့ရတာလည်းဖြစ်ပါတယ်။နောက်တက်လာတဲ့အဘူဟူစိန်ကူရာရှီကတော့2022နိုဗ ెంబ ာမှာဆီးရီးယားမှာအသက်ခံခဲ့ရတာဖြစ်ပါတယ်။ IS တွေ့ကြော်တွေဟာဆီးရီးယားမှာရောအီရတ်မှာပါဆက်ပြီးတော့တိုက်ခိုက်နေစေလည်းဖြစ်ပါတယ်။ထောင်နဲ့ချီတဲ့ ISအဖွဲ့ဝင်တွေဟာဒီနှစ်နိုင်ငံစလုံးမှာရှိတဲ့ဝေးလံခေါင်ဖျားဒေတာတွေမှာခိုအောင်နေထိုင်ကြတာဖြစ်ပြီးတော့အကြမ်းဖက်တိုက်ခိုက်မှုတွေကိုလုပ်လိုက်ထွက်ပြေးလိုက်နေလုပ်နေကြတာဖြစ်ပါတယ်
။တောင်ကိုရီးယားနိုင်ငံဆိုနမ်မြို့က AK Plaza အမည်နဲ့ဈေးဝယ်စင်တာတစ်ခုမှာဂျာတာပရိနစ်ကအမျိုးသားတူဟာကားတစ်စီးနဲ့လူသွားစင်ညံဘုံကိုဝင်းတိုက်ခဲ့တယ်လို့ကားပေါ်ကနေဆင့်ပြီးလဲစင်တာရဲကလူတွေကိုဓာတ်နဲ့လိုက်ရန်ပြုတ်ခဲ့လို့အနည်းဆုံးလူ13ဦးဒဏ်ရာရရှိခဲ့ပါတယ်။
개인적원한에의한전통적인범죄와달리
고예고라아가다리죠ဖြစ်တဲ့ဖြစ်ရုပ်ဖြစ်စဉ်ရာဇဝတ်မှုတွေနဲ့မတူပဲဘသူမဆိုတိုက်ခိုက်ခံရနိုင်တဲ့အကြမ်းဖက်ဝါဒလုပ်ရဖြစ်ကြောင်းတောင်ကိုရီးယားရဲမင်းကြီးဗိုလ်ချုပ်ယွန်ဟီကီဝန်ကပြောသွားတာပါ။အခင်းဖြစ်ပွားနေရာကဓပုံတွေထဲမှာတော့မြေအောက်ယထာဘူရာအနီးကလူသွားစင်ကြံပေါ်မှာကားရှိပရင်မှန်ကွဲပြီးရှစ်တာယာပျက်စီးနေတဲ့အဖြူရောင် KIA hatchback အမျိုးအစားကားတစ်စီးကိုတွေ့မြင်နေရပါတယ်။ ကားနဲ့တိုက်ခိုက်မှုကြောင့်အနည်းဆုံးလူ၉ဦးထိခိုက်ဒဏ်ရာရခဲ့ပြီးဓာတ်ထိုးခံရမှုကြောင့်တော့နောက်ထပ်လူ၄ဦးဒဏ်ရာရခဲ့တာပါဒဏ်ရာရသူတွေဟာစိုးရိမ်စရာအခြေအနေဟုတ်မဟုတ်တော့ရဲကထုတ်မပြောသေးပါဘူးအခင်းဖြစ်ပေါ်ရနေရာမှာလက်ရဖမ်းမိထားတဲ့အမည်မသိတရားခံကိုတော့ရဲတပ်ဖွဲ့ကစစ်ဆေးနေပြီးတိုက်ခိုက်ခံရတဲ့အကြောင်းရင်းကိုတော့မသိသေးပါဘူးအရင်ကလည်းစိုးမျိုးတော်ကလမ်းပေါ်မှာဓာတ်ကင်ဆောင်သူအမျိုးသားတူကလမ်းသွားလမ်းလာတွေကိုရံပြုတ်ခဲ့လို့လေးဦးတည်းမနဲ့ဓာတ်နဲ့ထိုးခံပြီးတဦးသေဆုံးခဲ့တဲ့ဖြစ်ရပ်ဖြစ်ခဲ့ပါသေးတယ
်။လွန်ခဲ့တဲ့နှစ်ပေါင်း 8,000 ကနေ 12,000 ကြားပလတ်စတိုစင်းသက်တမ်းရှိတဲ့ရှေးဟောင်းဂျိုးဂျာနီဦး၆ဖြစ်ရုပ်ကျင်းတစ်ခုကိုမက္ဆီကိုနိုင်ငံမှာတီးဆောက်နေတဲ့လေးစိတ်အသစ်ဆောက်လို့ရနေမှာတွေ့ရတယ်လို့မက္ဆီကိုအရာရှိတွေကပြောပါတယ်။နောက်ဆုံးရေခဲခက်ပလတ်စတိုစင်းကလာဟာလွန်ခဲ့တဲ့နှစ်တန်ပေါင်း 2.6 တန်းကနေနှစ်ပေါင်း 11,900 လောက်မှအဆုံးသတ်ခဲ့တာဖြစ်ပါတယ်။ဒီရေခဲခက်ကနေရှင်တန်ခဲ့တဲ့ဂျိုးဂျာနီရဲ့ဥတွေကထူးထူးခြားခြားမပြတ်မစီပဲဖြစ်နေတဲ့ကြောက်ဖြစ်ရုပ်ကျင်းကိုမတွေ့ရတဲ့လောက်ဖြစ်ပြီးတော့အခုတွေ့ရတဲ့ကြောက်ဖြစ်ရုပ်ကျင်းကတော့အမေရိကတိုက်နိုင်ငံတွေမှာရှိတဲ့ Phoney Copper Ridge ဂျိုးဂျာနီမျိုးရင်းဖြစ်တယ်လို့မက္ဆီကိုရှင်းအောင်သူတည်တနာဌာန INAH ကဗိုလ်တပူးနေမှာပြောပါတယ်မက္ဆီကိုနိုင်ငံက Philippine Angeles လေစိတ်တဲ့ဆောက်လုပ်တဲ့နေရာကရွှေနဲ့ရှေးလာကြောက်တွေကြားမှာအဲ့တဲ့ဘေးမှာတွေ့ရတဲ့ဒီရုပ်ကျင်းဟာကမ္ဘာမှာဒုတိယအကြိမ်တွေ့ရတဲ့ဂျိုးဂျာနီရုပ်ကျင်းဖြစ်ပါတယ်။တောက်ပါတဲ့ပန်းအောင်တွေ့ရှိတဲ့အမေရိကန်ဂျိုးဂျာနီမျိုးတွေကိုအခုကမ္ဘာတောင်အမေရိကတိုက်ကရေဘီယံပင်လယ်ဒေသယူကာတန်ကျွန်းဆွယ်နဲ့အမေရိကန်အရှေ့တောင်ကမ်းရိုးတန်းတစ်ချောမှာတွေ့နိုင်ပါတယ
်။တရုတ်နိုင်ငံမြောက်ပိုင်းမှာမိုးချီးပြီးရုတ်တရက်ရေရှမ်းလာတာကြောင့်အဝေးပြေးကားလမ်းမပေါ်ကတံတားကြီးတစ်ခုပြိုကျသွားပါတယ်။တံတားပေါ်ကကားနစီလေမြေထဲကိုထိုးကျသွားတယ်လို့တရုတ်အစိုးရသတင်းဌာနကကြေညာပရိနေမှာကြေညာပါတယ်။ဒါဟာဆယ်စုနှစ်တွေအတွင်းတရုတ်နိုင်ငံကဆိုးဝါးဆုံးရေလွှမ်းမိုးမှုဖြစ်ပါတယ်။ဟေလုံချမ်းပြည်နယ်ဟာဗင်းမြို့နယ်မူဒန်ချမ်းမြို့ကြားမာရီမြစ်ကိုဖြတ်ပြီးဆက်သွယ်ထားတဲ့အဝေးပြေးတံတားပြိုကျခဲ့တဲ့ဒီဖြစ်ရမှာသေဆုံးထိခိုက်မှုဘလောက်ရှိသလဲဆိုတာခုချိန်ထိအတိအကျမသိရသေးပါဘူး။မြစ်ထဲထိုးဆင်းသွားပြီးရေပေါ်ပေါ်နေတဲ့ရေမှာပေါ်နေတဲ့ကားနစီးဟာအတော့ကိုပျက်စီးသွားတယ်လို့ဒေသခံမီဒီယာတွေကဖော်ပြပါတယ်။ဒီတံတားကမနေ့9နာရီထိုးခဲ့တဲ့နောက်မှပြိုကျခဲ့ပြီးကဲဆယ်ရေးသမားတွေဒီဒေတာကိုတွားရောက်နေစေဖြစ်ပါတယ်။လက်တလောအဲ့ဒီဒေတာတစ်ပိုက်ကအဝေးပြေးလမ်းမကြီးအပိုင်းကိုပိတ်ထားရတယ်လို့လန်ဒါတာဝန်ရှိသူတွေကပြောပါတယ်။ဒေါ်ဆရီဒုတ်တိုင်ဖုန်းမုန်တိုင်းရဲ့နောက်ဆက်တွဲအကျိုးဆက်ဖြစ်တရုတ်နိုင်ငံတွေဒေတာတချို့မှာအခုလိုမိုးသည်ထန်ပြီးရေလွှမ်းမိုးနေတာဟာလွန်ခဲ့တဲ့နှစ်ပေါင်း140တွဲအဆိုးအဝါဆုံးအခြေအနေဖြစ်နေတယ်လို့ဘေကျင်းမြို့တော်အာဏာပိုင်တွေကသုံးသပ်ပါတယ်။တောက်ချာနေမနဲ့ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့တူတင်ပြခဲ့တာဖြစ်ပါတယ်။အခုအားဆက်လို့သတင်း People Jet နဲ့စိတ်ဝင်စားဖွယ်နိုင်ငံတကာသတင်းလွှာတွေကိုဆက်တိုက်တင်ဆက်ပေးသွားမှာပါ။အရင်ဆုံးတော့ American နိုင်ငံရဲ့အခြေအနေကြည့်အောင်ပါ။ American သမ္မတဟောင်း Donald Trump ပေါ်တရားစွဲတာတွေထပ်တိုးလာနေပါတယ်။ဒါပေမဲ့လည်း Republican Party တွင်သမ္မတလောင်းဖြင့်ရှင်ပြိုင်မဲ့သူတွေထဲမှာထောက်ခံမှုအများဆုံးရပြီးရှေ့ဆုံးကပြေးနေတဲ့ Trump အနေနဲ့တရားစွဲဆိုတာတွေကိုဆက်ပြီးအန်တုသွားမယ်လို့မျှော်လင့်ရပါတယ်။ Donald Trump ရဲ့ပြိုင်ဘက်တချို့ကတော့သူ့ကိုထောက်ခံတဲ့အကြောင်းပြောဆိုနေတာပါ။2020ခုနှစ်ရွေးကောက်ပွဲရလဒ်ကိုပယ်ဖျက်မှုစ조사မှုနဲ့အင်္ဂါနေ့က Donald Trump ကိုထပ်မံတရားစွဲဆိုခံရပါတယ်။အရင်ကတခါမှမကြုံဘူးတဲ့သမ္မတဟောင်းရဲ့အလားလာကို Anita Powell ရဲ့သတင်းလွှာကိုကိုသိန်းထိုင်ဦးကတင်ပြပေးသွားပါမယ
်။ Donald Trump ကိုကြိုက်တဲ့လူတွေကလည်းကြိုက်ကြပါလေ။မုန်းတဲ့သူတွေကလည်းမုန်းကြပါလေ။အမေရိကန်တွေတော်တော်များများမှာကြားနေရလို့တောင်းမတွေ့ရဘူးလို့ပြောရမလောက်ပါပဲ။ကြီးလေးတဲ့ဖက်ဒရယ်မှုတော်တော်များများနဲ့တရားစွဲဆိုခံထားရတာကိုသူကနိုင်ငံရေးအရာပြန်သုံးချပါတယ်။နိုင်ငံရေးအရာသူ့အပေါ်မှာအမှုစင်တရားစွဲတာလို့တုံ့ပြန်ပြောဆိုပါတယ်
။ These are ridiculous indictments.
ဒီစွဲချက်တွေကယုတ်တိမရှိတဲ့ရည်စရာကောင်းတဲ့စွဲချက်တွေပါ။ရွေးကောက်ပွဲမှာအကြီးအကျယ်ဝင်နှောက်ယှက်နိုင်မယ်လို့သူတို့ကမျှော်လင့်နေကြတာပါ။ဒါပဲသူတို့လှုပ်ချင်တာ။ဝင်ပြိုင်မဲ့ကိုယ်စလဲလောင်းတွေတဲ့ရှေ့ဆုံးကပြေးနေတဲ့သူကိုထိခိုက်စေချင်တာပ
ါသူ့ဘော်မှာဆွဲဆိုတဲ့အမှုသစ်တခုဒေါ်လာလေးလေးလူထုထောက်ခံမှုပို့ပြီးတော့ရလာလိမ့်ပါပဲလူထုစစ်တမ်းတွေအရ Republican Party တွင်မှကိုယ်စလဲလောင်းဖြစ်တခြားသူတွေတဲ့ရာခိုင်နှုန်း10ခန်းကျော်သူကရှေ့ကအသာစီးရနေပါတယ်အဟောစရာကောင်းတာကတော့ပါတီတွင်သမ္မတလောင်းပြိုင်မဲ့ Florida ပြည်နယ်ဥက္ကဋ္ဌရေးမှူး Randy Sanders ဘာဝင်သူနဲ့ပြိုင်မဲ့သူတော်တော်များများကထရန့်နဲ့သဘောထားတည်းရှိတဲ့အကြောင်းပြောဆိုကြပါလေ။လွှတ်တော်အတွင်းကထိတ်တန့် Republican ခေါင်းဆောင်တွေလည်းပါပါတယ်
။ They go after anybody
who တမရရွေးကောက်ပွဲဝင်မဲ့သူကိုတရားရေးဌာနကလိုက်ပြီးအရေးယူနေတာတွေ့ရပါတယ်။လူလူစစ်တမ်းတွေမှာထောက်ခံမှုပိုများလေ တရားစွဲရာတွေလည်းပိုပြီးတိုးလာမဲ့သဘောဖြစ်နေပါတယ်
။အကျိုးအားလည်းဒေါ်နယ်ထရန့်2020ရွေးကောက်ပွဲရှုံးနိမ့်ပြီးအာဏာဆက်လက်ဆွဲကန်ရေးကြိုးစားခဲ့တယ်ဆိုတာနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းစစ်ဆေးရေးမှူးဂျက်စမစ်အပေါ်မှာဒေါသနဲ့တုံ့ပြန်ပြောဆိုကြပါတယ်။
And what Jack Smith is doing is
Jack Smith လုပ်နေတာကအစိုးရကိုလည်းနဲ့အဖြစ်အသုံးချနေတာပါ။ဇန်နဝါရီ6ရက်ကိစ္စသမ္မတ်ထရမ့်နဲ့ပတ်သက်တာတွေမှာလုံးဝလိမ့်ညာပြီးတော့တရားရေးဌာနကိုလက်နက်အဖြစ်သုံးနေရပ
ါတက်ဆက်စ်ပြည်နယ်တက္ကသိုလ်ဒမိုင်းပါမောက်ကဂျယ်ရမီဆူရီကတော့ Republican Party တွင်ပနာမရွေးကောက်ပွဲပုံစံနဲ့ထောက်ခံမှုတွေကကိုယ်စလဲလောင်းတွေကိုပိုင်ဂျိုးစီဘောအတွက်သုံးတာမျိုးတွေဖြစ်လာနိုင်တယ်လို့
The support that Trump is receiving from other Republican candidates and from other
Republican အမတ်လောင်းတွေတခြား Republican အစိုးရအဖွဲ့ဝင်တွေလွှတ်တော်အမတ်တွေစီက Trump ကိုထောက်ခံမှုရနေတာကအကြီးအကျယ်အားနည်းချက်ရှိပြီးမှားယွင်းနေတဲ့ Republican ပနာမရွေးကောက်ပွဲစနစ်ကြောင့်မှာဒီစနစ်ကပါတီတွင်းပနာမရွေးကောက်ပွဲကိုလာမဲပေးတဲ့လူနည်းစုတွေကပဲတခါတည်းရင်ကားကက်စ်လို့ပါတီတွင်းအစည်းအဝေးတွေပနာမရွေးကောက်ပွဲတွေမှာမဲပေးကြတာပါသူတို့ကပါတီကိုကိုစားပြုတာမဟုတ်ပါဘူး။ဒါပေမဲ့ပါတီကိုစားပြုကိုယ်စားလှယ်လောင်းအဖြစ်အမည်စရင်တင်သွင်းဖို့မှာတော့ဘယ်သူကိုရွေးချယ်မလဲ။သူတို့မဲတွေကအဓိကကြပါတယ်
။သမ္မတအောင်ထရန့်ပေါ်ဥပဒေကြောင်းအရရေးယူတဲ့ကိစ္စတွေမှာပါဝင်ပတ်သက်မှုမရှိတဲ့အကြောင်းသမ္မတအင်ဂျီရောကပြောဆိုထားပါလေ။တက်ဆက်စ်ပြည်နယ်တက္ကသိုလ်ဒမိုင်းပါမောက်ကစူရီကတော့ဒီအခြေအနေတွေကလက်ရှိသမ္မတဂျိုးဘိုက်ဒန်ရဲ့အဖြစ်တော့မဟုတ်ပါဘူး။သမ္မတဘိုက်ဒန်အနေနဲ့အချက်၃ချက်လုပ်ဖို့လိုတယ်ဆိုပြီးသူကသုံးသပ်ပြောပါလေ။ပထမတစ်ချက်ကမဲပေးနိုင်တဲ့ပြည်သူတွေကိုအကာအကွယ်ပေးဖို့ဒုတိယတစ်ချက်ကတရားရေးစနစ်ကိုလုပ်ငန်းတွေလှုပ်တင်လှုပ်ထိုက်တဲ့အတိုင်းလည်ပတ်နိုင်တာတေချာစေဖို့နဲ့တတိယတစ်ချက်ကတော့ဘိုင်ဒန်အနေနဲ့ပြည်သူတွေကိုအသိပညာပေးတာတွေလုပ်ရမယ်လို့မြင်တဲ့အကြောင်းပြောဆိုသွားတာပါဒါတွေလုပ်ဖို့အတွက်ရွေးကောက်ပွဲမတိုင်ခင်တစ်နှစ်လောက်ပဲကြာတော့တယ်လို့လည်းပြောဆိုကြောင်းပါခင်ဗျာ
ဦးသိန်းထိုင်ဦးပြောပြသွားတာပါဂျပန်နျူကလ িয়ার ဒါဘေးစက်ရုံကရေဖောက်ချမှုနဲ့ပင်လယ်အစားအစာအနည်းငယ်ကင်းရလာဆိုတဲ့သတင်းမတင်ဆက်ခင်မှာအခုတော့ AI နည်းပညာနဲ့ပတ်သက်တဲ့အကြောင်းတင်ပြကြပါမယ်။အမေရိကန်ပြည်တော်စုရုပ်ရှင်လုပ်ငန်းတွေအခြေစိုက်တဲ့ဟောလိဝုဒ်ရုပ်ရှင်ထုတ်လုပ်ရေးမှာ AI ဉာဏ်ရည်တုအစားထုတ်အသုံးပြုလာတာကြောင့်စာရေးဆရာဇာညွန်းဆရာတွေနောက်ခံအယုတ်အတန်တရုတ်ဆောင်တွေကဆနပြနေကြပါတယ်။နည်းပညာသစ်တွေကိုအသုံးပြုတဲ့စတူဒီယိုတွေကတော့တရားမျှတတဲ့အကာအကွယ်တွေနဲ့နင်နာကြီးတွေပြည့်တယ်လို့ပြောပါတယ်။ဒါပေမဲ့တရုတ်ဆောင်တွေနဲ့စာရေးဆရာတွေကသူတို့သဘောဆန္ဒမပါပဲသူတို့ဖန်တီးမှုတွေကိုအသုံးချခံမှာကိုစိုးရိမ်နေကြတာပါ။ဂျီနီယာဒူးလော့သတင်းပေးပို့ထားတာကိုမမြဇင်အောင်ကပြောပြပေးမှာပါ
။လွန်ခဲ့တဲ့ဆယ်စုနှစ်အတွင်းဟောလိဝုဒ်ရုပ်မြင်သံကြားနဲ့ရုပ်ရှင်ထုတ်လုပ်ရေးမှာ AI ဉာဏ်ရည်တွေကိုတွင်းတွင်းကြဲကြဲအသုံးပြုလာတာကြောင့်စာရေးဆရာတွေတရုတ်ဆောင်တွေနဲ့အစီယုံကြားဆန္ဒပြပွဲတွေပေါ်ပေါက်လာတာပါ။တရုတ်ဆောင်တူရဲ့ digital ပုံတူဖန်တီးပြုလုပ်တဲ့အခါမှာရုပ်မြင်သံကြားနဲ့ရုပ်ရှင်စတူဒီယိုတွေအနေနဲ့တရားမျှတတဲ့အသုံးပြုကငွေကြေးပေးရဖို့ရုပ်ရှင်ထုတ်လုပ်သူများအစီအယုံ AMPTP ကသဘောတူထားပါတယ်။ဒါပေမဲ့ AMPTP ကနောက်ခံတရုတ်ဆောင်တွေကိုတရားစာလိုအပ်ကပဲပြီးပြီးသူတို့ရဲ့ digital ပုံတူတွေကိုအမြဲတမ်းအတွက်အသုံးပြုနေတယ်လို့တရုတ်ဆောင်များအစီအယုံကပြောပါတယ်။ AMPTP ကတော့ဒီဆွဆွဲချက်ကိုညှင်းဆိုပါတယ်။လက်တလောဆန်ဒီယေဂိုမြို့မှာကျင်းပတဲ့ Comic Con ညီလာခံမှာ AI ဉာဏ်ရည်တုပြဿနာကအဓိကဆွေးနွေးကြတဲ့အကြောင်းအရာဖြစ်ပါတယ်။AI ဟာလူတွေရဲ့အတန်တွေကိုအလွယ်တကူပုံတူပွားနိုင်တာကြောင့်တခြားစက်ပိုင်းဆိုင်ရာအလုပ်သမားတွေထက်နောက်ခံအတန်တရုပ်ဆောင်တွေကပိုပြီးတော့နင့်နာရတယ်လို့နောက်ခံအတန်တရုပ်ဆောင်များအသင်း NEVA ဥက္ကဋ္ဌကပြောပါတယ
် One has found one after found their voice taken and used in a program
တရုပ်ဆောင်တယောက်ဆိုရင်သူကိုယ်တိုင်မပါပဲကြော်ညာမှာသူ့အတန်ကိုသုံးထားတာတွေ့တာပါနောက်တစ်ယောက်ကျတော့ကုမ္ပဏီမှာသုံးနေတော့လုပ်ခဲ့ပြီးမှသူ့အတန်တွေကို AI နဲ့ပေါင်းဆက်ဖန်တီးတော့မယ်ဆိုပြီးသူ့ကိုဆက်မငားတော့
အတန်တရုတ်ဆောင် Chrissy Jones ကတော့သူ့အတန်ကို digital ပုံစံပြောင်းပြီးသူ့သဘောမတူလက်မခံနိုင်တဲ့အကြောင်းအရာတွေကိုပြောဖို့အသုံးပြုမှာကိုအကြောက်ဆုံးပဲလို့ပြောပါတယ်
When it can be inflammatory content
လူမျိုးရေးခွဲခြားမှုလိင်တူစုံမတ်တဲ့အကြောင်းညဉ့်ညမ်းရုပ်ပုံတွေစာတွေကျမဘယ်တော့မှမပြောခဲ့တာမျိုးတွေမှာကျမအတန်ကိုသုံးတာမျိုးဖြစ်လာနိုင်တယ်လေ
တရုတ်ဆောင်တွေအနေနဲ့သူတို့အယုတ်တွေအတန်တွေကိုသူတို့မသိလိုက်ပဲစတူဒီယိုတွေကအသုံးပြုဖို့ခွင့်ပြုလိုက်မိမှာဆိုရင်လေညှိနှိုင်းမှုတွေလုပ်ပြီးနေတဲ့နောက်ခံတရုတ်ဆောင်များအသင်းမှုဆောင်ဒါရိုက်တာ Duncan Crabtree Ireland ပြောပါတယ်
ဒီစာချုပ်ထဲမှာရေးထားတဲ့စာရီအများကြီးတဲ့စာတကြောင်းပိုင်ပါနေမှာပါဥပမာ digital ရုပ်ဖြစ်ဖြစ်အသံဖြစ်ဖြစ်ဘလို့ရည်ရွယ်ချက်နဲ့မဆိုဘယ်နေရာမှာပဲဖြစ်ဖြစ်သုံးခွင့်ပြုပဲဆိုတာမျိုးလူတယောက်ရဲ့ရုပ်နဲ့အသံကိုပုံတူကူအစ်စ်ဖန်တီးပြီးအသုံးချတာမျိုးတော့မကောင်းဘူးထင်ပါတယ
်တရုတ်ဆောင်တွေရဲ့သဘောတူညီမှုနဲ့နင်နာကြီးအတွက်ဥပဒေတွေရှိဖို့လိုနေပြီလို့တရုတ်ဆောင်တူကလည်းပြောပါတယ
်ဒီအင်ကဖန်တီးတယ်ဆိုလဲဒါဆက်ကလုတ်တယ်ဆိုတာပေါ်ပြရပါမယ်ဒါကကနဦးအစဉ်ပြောတာပါကြောင်ညာတစ်ခုကိုကြည့်ရင်ဒါက AI နဲ့လုတ်တာဒါကလူကဖန်တီးတဲ့အမှုပညာဒီလိုကွဲကွဲပြားပြားပေါ်ပြမှသိမှာပေါ့
ပြီးခဲ့တဲ့ဇူလိုင်လဟောလိဝုဒ်ဆန္ဒပြပွဲတွေမှာစာရေးဆရာဇညွန်းဆရာတွေနဲ့အတူနောက်ခံအယုတ်အတန်တရုတ်ဆောင်တွေလည်းပူးပေါင်းပါဝင်ခဲ့ပါတယ်ဒီနိုင်မှုတွေပြီးရင်ဆန္ဒပြပွဲတွေကြောင်းရနာထားတဲ့ရိုက်ကူးရေးတွေကိုအမြန်ဆုံးပြန်လည်လုပ်ကိုင်သွားမယ်ဆိုတာပရိသတ်ကိုဂရုပြုပြောကြားခဲ့ကြပါတယ်ရှင်
။မမသေအောင်ပြောပြခဲ့တာပါ။ခုတော့ဂျပန်ပင်လယ်ဆာသတင်းကိုတင်ပြခြင်းပါတယ်။ဂျပန်နိုင်ငံဖူကူရှိမားမြို့ကအနုမြူ30ကျွတ်တက်တင်ခဲ့တဲ့ရေတွေကိုပြန်သတ်ဆင်ပြီးသဘာဝရေစီးတဲ့ပြန်သွင်းမဲ့အစီအစဉ်ပေါ်စိုးရိမ်တဲ့တရုတ်အစိုးရကဂျပန်ပင်လယ်ဆာတွေတရုတ်နိုင်ငံနဲ့တင်သွင်းမှုကိုအထူးတင်းကျပ်နေပါတယ်။ပင်လယ်ဆာအချိန်မီမသွင်းနိုင်လို့ဂျပန်စားတောက်ဆိုင်တွေခက်ကျုံနေတဲ့ပြင်ဂျပန်အစားအစာတွေကိုသပိတ်မှောက်တာနေလဲကျုံနေရတာပါ writer သတင်းဆောင်ပါတစ်ပုဒ်ကိုအခြေခံပြီးမတ်အီတန်ဆင်ကတင်ဆက်ပေးထားပါတယ
်အနုမြူတတိကျဓာတ်တွေပါဝင်မှာစိုးရိမ်နေတဲ့အတွက်ဂျပန်နိုင်ငံကနေတင်သွင်းတဲ့ပင်လယ်ဆာတွေကိုတရုတ်ဘက်ကနေစစ်ဆေးမှုတွေတိုးပြီးတော့လုပ်နေပါလေဒီလိုစီစဉ်မှုတွေအများကြီးလုပ်နေရကြောင်းကုန်စည်တင်သွင်းရမှာအချိန်ကျန်ကြတာကြောင့်ဘေကျင်းမြို့တော်ကဆူရှိစားတောက်ဆိုင်အတွက်လက်ဆက်တဲ့ပင်လယ်ဆာတွေအချိန်မြမြမပို့နိုင်ပဲဖြစ်နေပါလေ
今回まあ私たちにとって一番大変なの
はジャパンピンレザーတွေကိုမဝယ်ထိုင်တာကအခက်ဆုံးပါရေဒီယိုတက်တီကြွားတက်တွေရေထဲမှာပေါင်ဝင်မှုပြဿနာကြောင့်ဂျပန်ကပင်လယ်ဆာတင်သွင်းမှုကိုတရုတ်လူဝင်မှုကြီးကြပ်ရေးပိုင်းမှာအချိန်ကြာကြီးယူပြီးစီးဆင်းနေတာကြောင့်ဂျပန်ကပင်လယ်ဆာတွေဝယ်ဖို့ခက်နေပါတယ်
ကိုဗစ်ကရောဂါဆိုင်ရာကက်သက်ချက်တွေကြားမှာစူးစမ်းရည်တည်ခဲ့ရတဲ့တိုယာဂျပန်စားတောက်ဆိုင်ရဲ့နယ်လန်ထူကာစားစီးပွားရေးခြေနေကအခုထပ်ပြီးတော့ထိခိုက်လာပြန်ပါလေတရုတ်စိတ်ကန်းတွေကနေတဆင်းပင်လယ်ဆာတင်သွင်းဖို့ဆိုရင်သတင်းသုံးပတ်လောက်ကြာမယ်ဆိုပြီးပင်လယ်ဆာကုန်သွယ်တိုင်တစ်ခုကပြောပါလေဖူကူရှိမားမြို့မှာအနုမြူတက်တီကြွားဓာတ်တွေထိတွေ့ခဲ့တဲ့ရေတွေကိုပြန်ပြီးတော့တက်ဆင်ပြီးတော့ပင်လယ်ထဲကိုပြန်သွင်းမဲ့စီစဉ်ပုံမှာတရုတ်နိုင်ငံသားရေးဌာနနဲ့တရုတ်အစိုးရပိုင်မီဒီယာတွေကပြီးခဲ့တဲ့လပိုင်းတွေကအကြီးအကျယ်ဝေဖန်နေတာပါဒီလိုရေတွေပြန်သွင်းမဲ့စီစဉ်ကိုထောက်ခံတဲ့အကြောင်းကုလသမဂ္ဂအနုမြူဆိုင်ရာစောင့်ကြည့်ရေးအဖွဲ့ကအတည်ပြုလိုက်ပြီးတဲ့နောက်မှာတော့ဝေဖန်မှုတွေပို့ပြီးတော့ဆိုလာပါတယ
်私はあの福島のそのね汚水問題
မျိုးကရေပြဿနာအကြောင်းအသေးစိတ်တော့မသိပါဘူးရေဒီယိုတက်တီဒန်းနဲ့ထိတွေ့မိတဲ့အရာတွေကတော့အချိန်ကြာရင်သဘာဝတွေပြန်စိတ်ဝင်လာတတ်ပါတယ်တမန်လူတယောက်အနေနဲ့ဒါတွေကိုမသိတော့ခက်ခဲပါတယ်သိရင်တော့ဘယ်အရာတွေကိုဘေးကင်းကင်းနဲ့စားနိုင်မလဲဆိုတာသေချာဆုံးဖြတ်နိုင်မှာပါ
ဂျပန်အစားအစာတွေကအနုမြူတက်တင်နေပြီးတော့ဂျပန်စားတောက်ဆိုင်တွေမှာသွားမစားဘဲနဲ့တပိတ်မှောက်ဆန့်ကျင်ကြဖို့တရုတ်လူမှုကွေရဲ့ပုံမှာပြန်နိုင်ခဲ့ပါတယ်တရုတ်နိုင်ငံဟာဂျပန်နိုင်ငံရဲ့ပင်လယ်ဆာတင်သွင်းမှုအများဆုံးဈေးကွက်ဖြစ်ပေမဲ့လေဂျပန်စားတောက်ဆိုင်တွေကတော့အထည်နာခဲ့ရပြီးတော့ဖောက်တဲ90ရာခိုင်နှုန်းလောက်နှေးသွားတာကိုတွေ့ရတဲ့အကြောင်းဂျပန်စားတောက်ဆိုင်ပိုင်ရှင်တယောက်ကပြောပါသည
်7月の中旬ぐらいからこの放射能の
処理ラジオ30兆ダッピアンを抜いたで異類ပင်လယ်ထဲပြန်စီးဝင်ပေးဖို့ဇူလိုင်လလေလောက်ကစပြီးဂျပန်ကလုံဆောင်ခဲ့ပြီးရဲ့နောက်ဂျပန်စားစာတွေစားဖို့စိုးရိမ်လာတာကြောင့်တရုတ်ဖောက်တဲ90ရာခိုင်နှုန်းလောက်နှဲသွားပါတယ
်ဂျပန်စားသောက်ဆိုင်တွေနဲ့ဂျပန်ပစ္စည်းကုန်စုံဆိုင်တွေမှာဈေးဝယ်တွေရှိတဲ့ဘေကျင်းမြို့ကန်တရုတ်ဖောက်တဲ့တွေကတော့တရုတ်အစိုးရရဲ့ဒီလိုတင်းကျပ်တဲ့စီစဉ်မှုတွေကိုထောက်ခံကြပါတယ
်但我觉得就是任何一个国家的就是
ပြည်သူတွေရဲ့ဘေးကင်းလုံခြုံမှုကအစိုးရတိုင်းရဲ့တာဝန်ဖြစ်တယ်လို့ယုံကြည်ပါတယ်ဂျပန်ပင်လယ်ဆာထွက်ကုန်တွေကိုတေချာစစ်ဆေးနေတာကိုကြည့်ရင်တရုတ်ပြည်သူတွေရဲ့ဘေးကင်းမှုကိုအစိုးရကတာဝန်ယူလှုပ်ဆောင်ပေးနေတာပေါ်လွင်ပါတယ်တီချောင်စစ်စစ်ပြီးတော့ကောင်းတယ်လို့ထင်ပါတယ်ဒီလိုမစီစည်းရင်ပြည်သူတွေစိတ်ပူနေရမှာဖြစ်ပြီးဂျပန်စားတောက်ဆိုင်တွေမှာသွားဆဖို့တွန်းဆုတ်နေမှာပါအခုအစိုးရရဲ့မူဝါဒကြောင့်စိတ်ချလက်ချနဲ့သွားဆနိုင်ပါတယ
်အနုမြူတက်တီကြွားဓာတ်တွေတင့်ခဲ့တဲ့ရေတွေကိုပြန်တက်ဆင်ပြီးတော့ပင်လယ်ထဲကိုပြန်သွင်းတာကတဘာဝပတ်ဝန်းကျင်နဲ့လူကျန်းမာရေးကိုပါထိခိုက်စေနိုင်တဲ့အတွက်ဒီစီစဉ်အတိုင်းသာဂျပန်ကဆက်ပြီးတော့လုပ်မယ်ဆိုရင်အကျိုးသက်ရောက်မှုတွေရှိနိုင်တယ်ဆိုပြီးတရုတ်နိုင်ငံကစားသုံးသူတွေကယူဆထားကြတာပါ
我觉得只要保证安全就可以。北京内陆阿玛看来也比路挺好的，北京不过地价还蛮好不啦。现在这家新项目六比一，比大不了。 Nuclear Anumu does some be mood and Amaka, the char sat out baking mood at Narile, she did him la. Deja season mood low BB so in general Sechalacha, San and Abele, Tave Yichiram Hobula.
Fukushima, Anumu da Bambugani, Anumu that did draw tatting yet a year ago. Pian Biro dancing Biro, Benego, Pian Dome, Sure, Japan Soya season go so in Biro, Japan again, Benezarima. A new mutatijo, tetri, bama pa, season muri, pubio, dinjello sonale, pipari, tatan, seven satas, and you dwell low a day, pinesari, timbo mu, jenjani biro, young do your way to a catch in itale, pipari shay.
Ma itanzem, piopia, geraba. Kunasi amagaro, lugongu, kayaduri, a pan kangare kisaba. Tining and suratani ye. Genau pinari de at se, deamuin, neza petjo, win labi. Malaysia nengen ne wiyak po juza gejare, nyaman nasejo dia bai pansi kangeyabare. Dija niya nakuma pansi kangeyaraba, nyaman nengen ne cha dweri po solar ne miya, pipa tuek lolo kanjare nyamari gulu pansi kangeyarari le, nao bai po miya lani ne chao, thai chi sai viyoye nyamabai teren dao, ma ee maga teren pepo tawa le.
Thai nengen suratani bi ne ta chan yo ne ta chan jera osu, mu ti tong lama dibo ma, တရားဝင်အထောက်အထားမှာပါပဲထိုင်းနိုင်ငံထဲဝင်ရောက်လာတဲ့မြန်မာစစ်လေးဦးမနေ့ဩဂုတ်လ၂ရက်နေ့ကဖမ်းဆီးခံခဲ့ရတာပါသူတို့တွေဟာပရာချုတ်ကီရီခံပြည်နယ်ကနေထိုင်းနယ်မလေးရှားနယ်ဆက်ဆောင်းကလာပြည်နယ်တဲကိုကားနဲ့သွားနေတဲ့အချိန်စူရတ်ထာနီပြည်နယ်ထဲမှာဖမ်းဆီးခံရတာဖြစ်တယ်ဆိုပြီးအလုတ္တမရဲ့တက်ကြွလှုပ်ရှားသူဦးမိုးကျိုးကဗီအိုအေကိုပြောပါတယ်ထိုင်းနိုင်ငံတောင်ပိုင်း
ထိုင်းနိုင်ငံထဲကိုဝင်ရောက်လာတဲ့တရားဝင်မြန်မာ14ဦးပေါ့အဲ့ဒီ14ဦးသက်ဆိုင်ရာလူကြိုးရေးတပ်ဖွဲ့ကဖမ်းဆီးမိခဲ့ပါတယ်ဖြစ်စဉ်ကတော့ဒီမော်တော်ယာဉ်တစ်စီးကလိုင်စင်နံပါတ်ပြတက်မထားတာကြောင့်ကိုလူသက်ဆိုင်ရာလူကြိုးရေးဖွဲ့ကမတင်ကြလို့တားဆီးစစ်သေးတဲ့ခါမှာအတောက်ထားမဲ့မြန်မာ14ရက်ကိုလက်ရဖမ်းဆီးမိတာဖြစ်ပါတယ်အဲ့ဒီအခင်းဖြစ်စဉ်မှာမြန်မာထိုင်းနိုင်ငံသားကိုစစ်ဆေးတဲ့အခါမှာအဲ့ဒီမြန်မာ14ရက်ကိုပို့ဆောင်ကအနေနဲ့ထိုင်းပန်ငွေ3000ရတဲ့အတွက်အဲ့ဒီထိုင်းနိုင်ငံတောင်ပိုင်းကြီးကိုခေါ်ဆောင်လာတာဖြစ်တယ်လို့ထွက်ဆိုတာရှိပါတယ
်အလားတူဇူလိုင်လ30ရက်နေ့ကလည်းထိုင်းမလေးနယ်စပ်ဆောင်ကလာပီနယ်တဲကိုသွားမဲ့မြန်မာ10ဦးဖမ်းဆီးခံခဲ့ရတဲ့အကြောင်းကိုလည်းဦးမိုးကျိုးကအခုလိုပြောပါတယ
်တစ်ဆက်တည်းမှာပဲဇူလိုင်လ31ရက်နေ့ညပိုင်း10နာရီလောက်မှာအဲ့ဒီထိုင်းနိုင်ငံတောင်ပိုင်းရနောင်းပြည်နယ်ထဲမှာထိုင်းတော်ဝင်တပ်မတော်ချီလင်တိုင်ရင်တခုကစစ်ဆေးဂိတ်ချပြီးတော့ကျိုတင်သွင်းရာမော်တော်ယာဉ်တစ်စီးကိုတားဆီးစစ်ဆေးတဲ့အခါမှာတရားမဝင်နေစက်ထက်ကျော်လာတဲ့မြန်မာ10ဦးအမျိုးသား7ဦးနဲ့အမျိုးသမီး2ဦးလက်ရဖမ်းဆီးပြီးပါတယ်အဲ့ဒီထိုင်းတောင်ပိုင်းစူရထာနီဖြစ်စဉ်နဲ့ရနောင်းဖြစ်စဉ်နှစ်ခုစလုံးဟာထိုင်းပတ်ငွေတဲ့ပို့ပြီးတော့ဝင်ငွေကောင်းတဲ့လူလားကပို့ရတဲ့မလေးရှားနိုင်ငံအထိကိုတရားမဝင်နီလန်းအမျိုးမျိုးနဲ့သွားရောက်ဖို့ကြံရွယ်ကြတယ်ကြီးရွယ်ကြတယ်ဆိုတာကိုလာစဉ်ထိုင်းနိုင်ငံတောင်ပိုင်းကတရားမဝင်မြန်မာတွေတရားမဝင်နေစားဖြတ်ကျော်မှုနဲ့လူကုန်ကူးမှုဖြစ်စဉ်တွေကိုကြည့်ကြရစီကျွန်တော်သိနိုင်ပါတ
ယ်မြန်မာနိုင်ငံမှာအလုတ်ကိုင်ရှားပါမှုနိုင်ငံရေးစီးပွားရေးမတည်ငြိမ်မှုတွေနဲ့လက်နက်ကိုင်ပဋိပက္ခတွေကြားမှာလူငယ်တွေဟာအိန္ဒိနာချင်းနိုင်ငံတွေကိုထွက်ပြေးလာနေကြသူတွေအများအပြားရှိနေပါတယ်အခုနောက်ပိုင်းမကြာခဏဆိုသလိုမြန်မာတွေအစုလိုက်အပြုံလိုက်ဖမ်းဆီးခံနေကြရတာရှိသလိုတချို့ကတော့လူကုန်ကူးသူပွဲစားတွေရဲ့ငွေကြေးလိမ်လည်လှည့်ပြားမှုတွေခံရပြီးတော်ထဲမှာစွန့်ပစ်သွားရင်အဖမ်းခံရသူတွေလည်းရှိနေပါတယ်။ထိုင်းအစိုးရကတော့လူကုန်ကူးမှုတိုက်ဖြတ်ရေးကိုကြိုးပမ်းလှုပ်ဆောင်တဲ့အနေနဲ့ထိုင်းမြန်မာနယ်စပ်နဲ့ထိုင်းမလေးနယ်စပ်တွေမှာလုံခြုံရေးတွေတိုးမြင့်ပြီးတရားမဝင်ဝင်ရောက်လာသူတွေကိုဖမ်းဆီးတာတွေတင်းတင်းကြပ်ကြပ်လှုပ်ဆောင်နေပါတယ်ရှင်
။မအေးမှာထိုင်းနိုင်ငံအနေနဲ့သတင်းပေးပို့ခဲ့တာပါ။ VOA American တိုင်းရဲ့မနေ့ပိုင်းစီစဉ်တွေကိုမနေ့6နာရီကနေ9နာရီထိ Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။မကြာခင်မှာထုတ်လွှင့်မဲ့ Passing ကဏ္ဍတွေထဲမှာတော့ဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်ဦးဝင်းမင်းရဲ့ကျမရေးကဏ္ဍနဲ့တိုင်းရင်းသတင်းလောက်အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
ဟုတ်ကဲ့ခုတော့ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုတင်ပြပေးပါမယ်။နှွေဦးတော်လိုင်းရင်မှာပြည်သူ့ကာဝေးရေးတပ်ဖွဲ့တွေရဲ့အာသာချက်ကြောင့်စစ်ကောင်စီဘက်ကအကြဆုံးများနေပါတယ်။ဒါပေမဲ့ PDF တချို့အချင်းချင်းမယုံမကြည်ဖြစ်လာတာတွေလည်းအားနည်းချက်ဖြစ်ရှိနေကြောင်းဦးအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်ခင်ဗျာ။
စစ်ကောင်စီအာဏာသိမ်းပြီး3လအကြာမေလ3ပိုင်းမှာ PDF ပြည်သူ့ကာကွယ်ရေးတပ်ကိုဖွဲ့စည်းပါတယ် PDF ရဲ့အာဏာချက်ကပြည်သူလူထုအများစုရဲ့ထောက်ခံမှုရတာဖြစ်ပြီးအာဏာချက်ကစစ်လက်နယ်ပစ္စည်းချို့တဲ့တာပဲဖြစ်ပါတယ်ဒါပေမဲ့ပြည်သူပြည်သားတွေရဲ့ထောက်ခံမှုကြောင့်စစ်လက်နယ်အင်အားလည်းတဖြည်းဖြည်းတောင့်တင်းလာပုံရပါတယ် PDF ဖွဲ့ပြီးဒီနေ့အတွင်းမှာစစ်ကောင်စီတပ်သား15,000ခန့်တေဆုံးပြီးတရားရသူ5,000လောက်ရှိတယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG ကကြေညာပါတယ် PDF တပ်သား1,500လောက်ကြာဆုံးပါတယ်ဒူမီတနလုတ်တနစတဲ့ရရလက်နဲ့တွင်တိုက်ပွဲဝင်တဲ့ຫນွေဦးတော်လိုင်းရေးသမားတွေကိုစစ်အုပ်စုမရှင်းနိုင်ကြောင်းပြတာလိုက်တာပါပဲနောက်နှစ်နှစ်ကြာတဲ့အခါစစ်ကောင်စီတပ်သားတေဆုံးတဲ့နှုန်း3,000ကျော်ရှိလာပြီးတရားရသူ1,000ကျော်ရှိလာပါတယ်လက်နဲ့အင်အားမှာအားနည်းပေမဲ့ယုံကြည်ချက်ရှိမှုစိတ်ဓာတ်ခိုင်မာမှုကျွမ်းကျင်မှုဟာ PDF ရဲ့အာတာချက်ဖြစ်လို့စစ်ကောင်စီတပ်ဟာလေကြောင်းအခုအညီမရှိရင်စစ်မတိုက်နိုင်တဲ့အခြေအနေဖြစ်နေပါတယ
်စစ်ကောင်စီကိုတိုက်ခိုက်ခြင်းသူတွေများလာတော့စစ်ကောင်စီလက်အောက်ခံကရင်နီနေကြားဆောက်တပ်ကလလတတဖွဲ့လုံးຫນွေဦးဒေါ်လာရေးမှာပါဝင်လာပါတယ်ကရင်နီတိုးတက်ရေးပါတီကခွဲထွက်တော့အင်အား2,000လောက်ရှိနေပါပြီ1988မှာကလလတကိုတီထောင်ပါတယ်ဂရင်းနီလူမျိုးပေါင်းစုံပြည်သူ့လူမျိုးရေးတပ်ဦးဖြစ်လို့ဂရင်းနီပြည်နယ်မှာမျိုးနွယ်6မျိုးရှိတာကိုဖော်ပြရာရောက်ပါတယ်ဗိုလ်ချုပ်များလက်ထက်မှာ KNU နဲ့တွဲပြီးတိုက်ပွဲကြီးငယ်ဆင်နွှဲခဲ့ပါတယ်1994မှာစစ်အစိုးရနဲ့အပြစ်ရပ်ပြီး2009မှာနေကြားဆောက်တပ်ဖြစ်လာပါတယ်စစ်အစိုးရနဲ့နှစ်ပေါင်း30နီးပါးလက်တွဲခဲ့တဲ့ကလလတဟာ NUG နဲ့လက်တွဲပြီးစစ်ကောင်စီကိုအပြုတ်တိုက်မယ်လို့ဆိုပါတယ်နေကြောသောတက်တီဟာဘဝရည်ရည်အတွက်စစ်ကောင်စီနဲ့လက်တွဲနေတဲ့အဖွဲ့အစည်းဖြစ်တာကြောင့်စစ်အုပ်စုနဲ့ဝေစားမျှစားလုပ်ပြီးဆက်လက်ရည်တည်နေတဲ့တပ်ဖွဲ့တွေဖြစ်ပါတယ
်။တပြည်လုံးမှာ PDF ပြည်သူ့ကာကွယ်ရေးတပ်ရင်း300ကျော်ရှိပြီးမြို့နယ်250ကျော်မှာရက်ရွာကာကွယ်ရေးအဖွဲ့ပကဖတွေကိုစနစ်တကျဖွဲ့စည်းထားတယ်လို့ NUG အစိုးရခန်းစာမှာဖော်ပြပါတယ်။ပြည်သူတရက်လုံးရဲ့ကူညီမှုနဲ့မဟာမိတ်တိုင်းနာတပ်ဖွဲ့အချို့ရဲ့ကူညီမှုကြောင့် PDF တပ်တွေကိုအတိုင်းအတာတစ်ခုအထိလက်နဲ့တပ်ဆင်ပေးနိုင်တယ်လို့ဆိုပါတယ် PDF တွေမှာကုကဲမှုထိန်းချုပ်မှုဆက်သွယ်မှုနဲ့ထောက်လှမ်းမှုသဘောတရားမှာအားနည်းချက်နဲ့လိုအပ်ချက်တွေရှိနေအောင်ပဲလို့ကမှတ်နိုင်ပါတယ်ဒါပေမဲ့ဒီအချက်တွေဟာအချိန်ကြာလာတာနဲ့အမျှကောင်းတဲ့ကောင်းအောင်ပြုပြင်ဖြည့်ဆည်းတင်တာတွေဖြစ်ပါတယ
်ဒီနှစ်ပထမ6လပိုင်းကော်တူးလေးပြည်နယ်မှာစစ်ကောင်စီတပ်သား2,600ကျော်တေဆုံးပြီး1,600ကျော်ဒဏ်ရာရရှိပါတယ်။ကော်တူးလေးပူပေါင်းတပ်ဖွဲ့ဝင်80ကျော်ကြာဆုံးပြီး250ကျော်ဒဏ်ရာရရှိပါတယ်။စစ်ကောင်စီအင်အားပြုံးတိလာပြီးကျုံရှုပ်နေချိန်မှာ PDF တပ်တွေတိုးပွားလာနေပါတယ်။ဒီလိုအချိန်မှာ PDF တချို့ဟာရန်သူကိုအထင်သေးပြီးသတိဝိရိယနှေးပါတာကြောင့်ခြေမုံးခံရပုံကိုဇူလိုင်လ1ရက်နေ့ထုတ်မြေလက်အတံမှာဖော်ပြပါတယ်။ဇွန်လနှောင်းပိုင်းကစကိုင်းတိုင်းနှစ်နေရာမှာ PDF ရဲဘော်80ကျော်ကြာဆုံးတာကိုသင်ခန်းစာယူဖို့ဖော်ပြထားတာဖြစ်ပါတယ်စစ်ကောင်စီတပ်ဟာစစ်ဗျူဟာပြောင်းပြီးအလုံးအရင်နဲ့စစ်ကြောင်းထိုးတာကိုသာမလုပ်တော့ဘဲပျောက်ကြားစစ်အနေထားနဲ့ခြုံခိုးတိုက်ခိုက်တာမျိုးလုပ်လာပါတယ် သတင်းအတိအကျရပြီး PDF စကန်တွေကိုပိတ်ဆို့တိုက်ခိုက်တာမျိုးတွေလှုပ်လာပါတယ်။ဒါကြောင့်စစ်စည်းကမ်းနဲ့အညီနေထိုင်ဖို့အလွန်အရေးကြီးပါတယ
်။ NUG နဲ့ဆက်မထားတဲ့ဒေသခံပြည်သူကာကွယ်ရေးတပ်ပကဖအများအပြားရှိပါတယ်။ဒီအဖွဲ့တွေမှာအဖွဲ့ဆွဲဒေသဆွဲပုဂ္ဂိုလ်ဆွဲစတဲ့ကျင်းမြောင်းတဲ့အမြင်တွေကြောင့်အချင်းချင်းယုံကြည်မှုနားလည်မှုလွှမ်းမတာဟာလည်းအားနည်းချက်ဖြစ်ပါတယ်။ABSDF အဖွဲ့ဝင်ဘိုရဲနိုင်ဟာဘိုးပြန်လွှားအမိခံပြီးမကွေး PDF ကိုတီထောင်ပါတယ်သူတို့ကမယုံကြည်တဲ့မင်းတုံးပကဖခေါင်းဆောင်ကိုတောင်းကဘိုးပြန်လွှားကိုတက်ဖြတ်လိုက်ပါတယ်နောက်တော့ကိုတောင်းလည်းစစ်ကောင်စီတပ်ရဲ့ချုံကိုတိုက်ပွဲမှာကြာဆုံးသွားတယ်လို့ဆိုပါတယ်ဘိုးပြန်လွှားရဲ့အကိုနှစ်ဦးဟာလည်း ABSDF အဖွဲ့ဝင်တွေပြစ်ပြီးစစ်ကောင်စီကိုတိုက်ခိုက်ရင်ကြာဆုံးသွားကြပါတယ်ဘိုးပြန်လွှားကတော့တော်လိုင်းအဖွဲ့အချင်းချင်းမယုံတင်တာပြစ်လို့အသက်ခံလိုက်ရတာဖြစ်ပါလေ။ဒေတာဆွဲအဖွဲ့ဆွဲနဲ့မစင်မချင်းပြောဆိုမှုကြောင့်တော်လိုင်းသမားအချင်းချင်းပြန်ကြောက်နေကြရပါတယ်။ ABSDF အဖွဲ့ဟာ NUG နဲ့အခြားအဖွဲ့အစည်းတွေရဲ့အကူအညီမရရှိပါဘူး။မကွေးတိုင်းဘက်ကအကူအညီတောင်းလို့ဗိုလ်ပြန်လွှားကိုတာဝန်နဲ့ဆေလွတ်တာဖြစ်ကြောင်းသိရပါတယ်ခင်ဗျာ။
ရွေးဦးတော်လိုင်းရဲ့အာသာချက်အားနည်းချက်တွေအကြောင်းကိုဦးအောင်ခင်ကသုံးသပ်တင်ပြသွားတာပါအခုတော့ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာစိတ်ဖိစီးမှုပြဿနာကိုပြောထားပါတယ်ဒီစိတ်ဖိစီးမှုပြဿနာဟာကဘာမာရောမြန်မာမှာပါအရေးပါလာနေပြီးဖြစ်စေတဲ့အကြောင်းရင်းတွေကိုလူတိုင်းသိထားသင့်တယ်လို့ကျမ်းမာရေးပညာရှင်တွေကဆိုပါတယ်ဒီစိတ်ဖိစီးမှုပြဿနာကိုဘယ်လိုအထိပ္ပယ်ဖွင့်နိုင်ပြီးဘယ်လိုအမျိုးအစားခွဲနိုင်ကဖြစ်စေတဲ့အကြောင်းရင်းကဘယ်လိုတွေရှိထားပါလဲဒီအကြောင်းကိုဩစတြေးလျနိုင်ငံ Central Queensland ဆေးရုံကစိတ်ကျန်းမာရေးအထူးကုဆရာဝန်ကြီးဒေါက်တာသက်သေးကိုကိုဝင်းမင်းကမေးထားပါတယ
်ဟုတ်ကဲ့အထူးကုဆရာဝန်ကြီးဒေါက်တာသက်သေးခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာအခုလက်ရှိကာလမှာပေါ့နော်နိုင်ငံကလည်းဒီပုံမှန်မဟုတ်တဲ့အနေအထားသဘောမျိုးဖြစ်နေတော့စိတ်ဖိစီးမှုကပိုအဖြစ်များလာတယ်လို့ပြောနေကြတာမို့ဆရာကြီးဒီစိတ်ဖိစီးမှုကဟိုပုံမှန်မှာလဲသစုံတရားပေါ့နော်ရှိနေတာဖြစ်တဲ့အတွက်ဒီအတွက်သိထားသင့်တဲ့သဘောတဘာဝနဲ့ဒါကိုဘယ်လိုကိုင်တွယ်သင့်တာကိုအဓိကပြောမှာမို့ဘာကနေစပြီးတော့အဓိကရှင်းပြခြင်းလဲဆရာကြ
ီးဟုတ်ကဲ့ဒီစိတ်ဖိစီးမှုဆိုတဲ့ stress ကတော့ကျွန်တော်တို့အခုလက်ရှိမြန်မာပြည်မှာရောကျွန်တော်နိုင်ငံတကာမှာရောသိတ်ကိုအရေးကြီးတဲ့တကယ့်ကိစ္စပါပဲ issue ပါပဲဆိုတော့လူတိုင်းလည်းနားလည်သင့်တယ်ဆိုတော့ကျွန်တော်ကစလိုက်ချင်တာကတော့အဲ့ဒီ stress ဆိုတဲ့စိတ်ပီစီးမှုကိုဘလို့အတိတ်ပဲဖွင့်မလဲဆိုတာကနေစလိုက်ချင်တယ်ပထမဆုံးကတော့ stress ဆိုတဲ့စိတ်ပီစီးမှုဟာတကယ်ကစိတ်ခံစားမှုပဲ feeling ပဲ emotional state ဒါပေမဲ့ခုနကစိတ်ဖိစီးမှုဆိုတဲ့စကားလုံးကိုနိုင်ကွာဖိစီးနေတာဆိုတော့ဖိစီးနေတဲ့စိတ်ရဲ့ခံစားမှုလို့ကျွန်တော်ကအတိအပယ်ဖွင့်နေတယ်။ဒါပေမဲ့ stress ဆိုတာ modern လောကမှာပေါ်လာတယ်လို့အခုနောက်ပိုင်းခေတ်တွေမှာပြောလာတယ်လို့မဟုတ်ဘူးခင်ဗျာ။ကျွန်တော်တို့ဗမာစာပေကျမ်းဂန်တွေမှာရှေးခေတ်ကတည်းကကျွန်တော်တို့ stress ကိုသုံးနေတာစိတ်ထဲမှာစိတ်တောကတွေရောက်နေတယ်။စိတ်တွေအိုက်နေတယ်။စိတ်တွေလေးနေတယ်။စိတ်တွေပင်ပန်းလွှမ်းနေနေတယ်။စိုးရိမ်ပူပန်နေတယ်။ထိကြိုက်နေတယ်။မွန်းချက်နေတယ်။စိတ်ထောင်းကိုကြီးဖြစ်နေတယ်။အဲ့ဒီစကားလုံးတွေအကုန်လုံးညာတကယ်ကတော့ဒီအနောက်နိုင်ငံသားတွေပြောတဲ့ stress ဆိုတာအဲ့ဒီကျွန်တော်တို့ဗမာတွေအကုန်လုံးအရင်ကတည်းကခံစားတာလူသားတွေပဲအရင်ကတည်းကခံစားရတာ stress ပဲ
ဟုတ်ကဲ့ဒီစိတ်ဖိစီးမှုဘယ်လိုအခြေအနေတွေကဖြစ်စေတာလဲဆရာကြီ
းကျွန်တော်တို့ဘဝမှာလောကဓာတ်ပေါ့နော်လောကဓာတ်အသေးရှိတယ်အကြီးရှိတယ်စိန်ခေါ်မှုတွေ challenge တွေကြုံတွေ့တဲ့အချိန်ကြီးဘဝရဲ့အခက်အခဲတွေချင်းချောက်မှုတွေဆို threats တို့အဲ့ဒါတွေတွေ့ကြုံရတဲ့အချိန်မှာဒါလူတိုင်းတွေ့မှာပဲတွေ့တဲ့အချိန်မှာကျွန်တော်တို့ကခန္ဓာကိုယ်မှာ mind or body or react လုပ်တာပေါ့နော်တုံ့ပြန်အဲ့ဒီတုံ့ပြန်မှုကကျွန်တော်တို့စိတ်ဖိစီးမှုနဲ့တုံ့ပြန်ရတဲ့အတွက်ဒုတိယလို့ကျွန်တော်နားလည်ချင်တာကဒီ stress စိတ်ဖိစီးမှုဆိုတာခန္ဓာကိုယ်ရဲ့ဒီအခက်အခဲတွေတွေ့တဲ့အခါမှာတုံ့ပြန်မှုတစ်ခုပဲ
ဟုတ်ကဲ့ပုံမှန်ပဲပါဆရာနော
်ပုံမှန်ပဲလို့တေးကြပေါက်ပြောလို့ရတယ်ဘာလို့လဲဆိုတော့ကျွန်တော်တို့ရှေးခေတ်ဟိုးကြောက်ခေတ်လူသားခေတ်ကတည်းကကျွန်တော်တို့ body ထဲမှာ fight or flightဒီ mechanism လေးထည့်ပေးထားတာဆိုတော့ကြားတဲ့တွင်းရင်ရင်းဆိုင်မလားထွက်ပြေးမလားပုတ်နေမလားပေါ့เนาะဆိုတော့ကျွန်တော်တို့ဒီအခက်ခဲတွေအန္တရာယ်တွေနဲ့ဆုံတွေ့တဲ့အချိန်မှာ ကျွန်တော်တို့လူသားတွေကလာမယ်ပြီးပြီးတော့တွေးလိုက်ရင်လည်းတွေးလိုက်မယ်ဒါမှမဟုတ် okay မနိုင်နိုင်ဘူးမတတ်တာဘူးဆုတ်ပြီးတော့ရှောင်ရင်လည်းရှောင်နေလိုက်မယ်ထွက်ပြေးမှာပေါ့ဗျာเนาะအဲ့ဒါကလေကျွန်တော်တို့ရဲ့ fight or flight mechanism ဟာကျွန်တော်တို့ body response ရှိပြီးသားအဲ့ဒါက stress က trigger ပေါ့ stress ရှိမှခန္ဓာကိုယ်ကတခါတည်းကိုကျွန်တော်အရေပြားတွေတုံအသားတွေဟို muscle တွေကလည်းတခါတည်းကိုကျစ်ပြီးတော့မှရင်တုံပန်းတုံဖြစ်ပြီးတော့မှ body ကခန္ဓာကိုယ်ကတုံ့ပြန်တဲ့ဟာအဲ့ဒါလည်း stress ပဲဆိုတော့ဆရာခုနကပြောသလို normal လည်းဖြစ်ပါတယ်เนาะဒီခန္ဓာကိုယ်ကတုံ့ပြန်မှုပဲဒါပေမဲ့လည်းကြာရှည်ဟိုမလိုလားအဖဲနဲ့ဒုက္ခဒုက္ခတွေကိုရက်ပေါင်းများစွာလပေါင်းများစွာနှစ်ပေါင်းများစွာတုံ့ပြန်နေရရင်တော့အခြေအနေမကောင်းဘူးခင
်ဟုတ်ကဲ့ဆိုတော့အရေးပေါ်ဒီအသက်ရှင်သန်မှုအခြေအနေတစ်စုံတစ်ရာအတွက်ဒါကမရှိမဖြစ်တော့လိုတဲ့သဘောဒါပေမဲ့လည်းရေရှည်ကြီးတော့ပြင်းပြင်းထန်ထန်ဖြစ်လို့မရဘူးပေါ့နော
်မှန်ပါတယ်ဟုတ်ကဲ့
ဒီကာလအချိန်တစ်ခုမှာတော့ဒါကလိုအပ်တဲ့လုပ်ငန်းစဉ်တစ်ခုလို့ပြောရမှာပါဆရာနော
်မှန်တယ်မှန်တယ
်ဟုတ်ကဲ့အဲ့ဒီခါကျတော့ဘလို့အနေထားမျိုးဆိုလို့ရှင်တော့လည်းဒီစိတ်ဖိစီးမှုကဒဏ်ဖြစ်စေနိုင်လဲပေါ့နော
်ဟုတ်ကဲ့
ဆရာကလည်းပြောရရေရှည်ဒုက္ခရောက်စေနိုင်လဲပေါ့
ဟုတ်ကဲ့ကျွန်တော်ကတော့အဲ့ဒီစိတ်ဖိစီးမှုကိုတေချာသုံးသပ်ကြည့်လိုက်တော့ခုနကကျွန်တော်ပြောစလို့ပဲလောကဓာတ်นี่ပေါ့เนาะဘဝမှာအခက်ခဲတွေအနည်းငယ်တွေအဲ့ဒါတွေနဲ့ကြုံတွေ့တဲ့အချိန်မှာစိတ်ဖိစီးတယ်ဒါပေမဲ့စိတ်ဖိစီးတာကိုကျွန်တော်ကအကြောင်းရင်းနေကျွန်တော်ပြောပြခြင်းတယ်နှစ်ပိုင်းခွဲပြီးတော့ပြောခြင်းတယ်ပထမတစ်ပိုင်းက individual stress ဆိုတာတူဦးတယောက်ချင်းအနေနဲ့ခံစားရတဲ့စိတ်ဖိစီးမှုနံပါတ်2ကတော့ society stress ဆိုတာကျွန်တော်တို့လူအစုအဖွဲ့လူအတိုင်းဝိုင်းလူအဖွဲ့အစည်းအနေနဲ့ဒီအုပ်စုကြီးအနေနဲ့ခံစားနေရတဲ့ဒီစိတ်ဖိစီးမှုဆိုတော့နှစ်ပိုင်းခွဲခြင်းတယ
်ဟုတ်ကဲ့ဆရာတူဦးချင်းနဲ့အများနဲ့ဆွေးပြီးတော့ခန့်စားတာပါဆရာနော
်မှန်ပါတယ်ခင်ဆိုတော့တူဦးတယောက်ချင်းဆိုတာတော့လူတိုင်းမှာအခက်အခဲရှိတယ်ဟလာနေတုံမြင့်တုံဆိုတာရှိတယ်အဲစိတ်ပင်ပန်းနှောင့်နေတာရှိတယ်အထူးသဖြင့်ပြဿနာတွေကြုံတွေ့နေရရင်ရှိတယ်အဲ့ဒါကလူ့ဘဝမှာကျွန်တော်တို့အခက်အခဲတွေပဲဆိုတော့ဒါပေမဲ့ကျွန်တော်တို့အဲ့ဒါကို systematically ပေါ်ချင်းကပ်လိုက်ရင်တော့ဘာတွေ့လဲဆိုတော့ကိုရှေ့ခေတ်ကစကားနဲ့ပြောရရင်တော့ကြီးငါးကြီးဆိုတာကျွန်တော်တွေ့တယ်ကျွန်တော်တို့မှာဘဝမှာလူသားတွေမှာအခက်ခဲကြီး၅မျိုးရှိတယ်။အဲ့ဒီအခက်ခဲကြီး၅မျိုးကိုကျွန်တော်ကအရင်ပြောပြခြင်း
။ဟုတ်ကဲ့ပြောပါဆရာ။ဘာတွေလဲဆရာ။အခက်ခဲကြီး၅ကြီးလား
။ဟုတ်ကဲ့။ကျန်းကန်နဲ့ကျွန်တော်ကစလိုက်ခြင်းနဲ့ကျန်းကန်ကဒီအမေရိကန်မှာရှိတဲ့တိတ်ကိုအရေးကြီးတဲ့ဒီကျွန်တော်တို့ study survey ပေါ့။အဲ့ဒီသုံးသပ်လေ့လာချက်ကနေစလိုက်ခြင်းနဲ့အဲ့ဒါ APA လို့ခေါ်တယ်။အဲ့ဒါ American Psychological Association ဆိုတာအမေရိကန်မှာစိတ်ပိုင်းဆိုင်ရာလေ့လာတဲ့အဖွဲ့အစည်းအကြီးကြီးပဲသူတို့ကနှစ်တိုင်း stress in America ဆိုတဲ့အမေရိကပြည်သူတွေရဲ့စိတ်ဖိစီးမှုဆိုတဲ့ survey ပေါ့လေ့လာမှုအများအားလုပ်တယ်လုပ်တော့2022မနစ်ကနောက်ဆုံးပေါ် survey မှာအမေရိကန်တွေရတဲ့ number 1ဒီ stress စိတ်ဖိစီးမှုဖြစ်တယ်ဟာကုန်စည်နှုန်းကြီးတာတဲ့ inflation နဲ့အဲ့ကြတော့အမေရိကန်တွေရဲ့ 83%အမလေးကုန်စည်နှုန်းတွေတက်တာကိုစိတ်ပူတယ်တဲ့အဲ့ဒါကနံပါတ်1 stress တဲ့နောက်နံပါတ်2ကလည်းအမေရိကန်တွေအဲ့တိုင်းပဲ 57% တဲ့အမလေးတဝက်ကျော်ကျော်ကငွေရေးချေးရေးအမြဲတမ်းစိတ်ပူတယ်အစားအသောက်ဝယ်ရမှာလေအိမ်ငှားကပေးရမှာလေ mortgage ဆိုတာအိမ်ဝယ်ထားပြီးတော့ဘဏ်ကလစဉ်ပေးရမှာလေအဲ့ဒီအတွက်ကိုတောကဖြစ်တယ်စိတ်ဖိစီးတယ်ဆိုတော့ကျွန်တော်ကညီကုန်းချုပ်လိုက်ရင်တော့အမေရိကန်တွေလည်းဒီငွေရေးချေးရေးစိတ်ပူတယ်ကျွန်တော်တို့ဗမာတွေလည်းစိတ်ပူတယ်ဗမာပြည်မှာဆိုရင်သိတဲ့အတိုင်းပဲကုန်စည်နှုန်းတွေကလည်းတအားကြီးတယ်ငွေတွေကလည်းဖောင်းပွားသွားတယ်ပတ်စံကလည်းရှားခက်လိုက်တာအလုပ်ကံကလည်းရှားတယ်ဆိုတော့လူတွေကငွေချေးကျက်တယ်အဲ့ကြတော့အိမ်တော်စုတစ်ခုမှာအဖေနဲ့အမကငွေချေးကျက်တယ်လား stress ပေါ့စိတ်ဖိစီးလာတယ်အဲ့ဒါကတော့နံပါတ်1နဲ့စလိုက်ခြင်းပဲ
ဟုတ်ကဲ့ဆရာကြီးနောက်ကြောင်းရင်းတွေကိုတော့နောက်တစ်ပတ်ဆက်ပြောအောင်ဆရာကျေးဇူးအများကြီးတင်ပါတယ်ဆရာကြီး
စိတ်ဖိစီးမှုပြဿနာအကြောင်းကိုစိတ်ချမ်းမရေးအထူးကဆရာဝန်ကြီးဒေါက်တာသက်သေးကိုဦးဝင်းမင်းကမေးမြန်းတင်ပြခဲ့တာပါခုအလှည့်ကြတာကတော့တိုင်းရင်းသတင်းလွှာအစီအစဉ်ပဲဖြစ်ပါတယ်ထိုင်းချေဆိုင်ဖီဘာဝိုင်းတော်သားတွေကတင်ဆက်ထားတာဖြစ်ပါတယ်
စင်တင်ဆက်သွားမယ်တန်ရင်တင်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်
明拉巴神之巴阿米巴奈塞迪嘎戴纳特里纳鲁丁塞塔的几只巴丹尼特里罗马纳塞亚马瑞嘎罗塞这个阿纳贝瑞纳表手里的穆塞牛奶的嘎路源内要也老美国变追给巴里 AA 塞塞穆奈塞塞潘西坎查的叫做牛嘎阿牛达东要古阿比的阿美查布雄冲开架比美南车雄金我表来巴里今天晚上的马肉你们能够是被上路的故意一切来对过来不能买单有压的希望买单过一定要不好说一下三点高于你的张力过拿现在呀马吧
ကျမကနန်းဟောင်းမှာရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါရှမ်းပြည်မြောက်ပိုင်းမူဆယ်မြို့နယ်ထဲကတီးမရွာမှာစစ်ကောင်စီတပ်ကဖမ်းဆီးသွားပြီးပျောက်ဆုံးနေတဲ့ကချင်လူငယ်၄ယောက်ရဲ့အလောင်းတွေကိုပြန်တွေ့ပြီလို့မိသားစုဝင်တွေကပြောပါတယ်အသက်25နှစ်အရွယ်ကိုတူးကြနဲ့အသက်29နှစ်အရွယ်ကိုဘရန်အောင်တို့၄ယောက်ဇူလိုင်လ25ရက်နေ့ညနေပိုင်းကနမ်အုံနဲ့တီးမလမ်းပိုင်းမှာစစ်ကောင်စီတပ်ရဲ့ဖမ်းဆီးခြင်းကိုခံရပြီးတဲ့နောက်ဇူလိုင်လ31ရက်နေ့မှာမိရှုခံထားရတဲ့အလောင်းတွေကိုပြန်တွေ့ခဲ့တာလို့မိသားစုဝင်တွေကပြောပါတယ်နမ်ဦးမြွာတစ်တော်ယုံအနီးချင်းရှူတော်မှာတွေ့ခဲ့ပေမဲ့သူတို့မောင်းနှင်သွားတဲ့ကားကတော့ပျောက်ဆုံးနေဆဲဖြစ်တယ်လို့ဆိုပါတယ
်ရခိုင်တပ်တော် AA နဲ့ဆက်ဆက်တယ်လို့ဆွဆွဲပြီးဖမ်းဆီးခံနေရတဲ့ကြောက်တော်မြို့ကကိုဇော်ဝင်းအပါဝင်၃ယောက်ကိုဩဂုတ်လ၂ရက်နေ့မှာအပီးသက်အမိန့်ချဖို့ရုံထုတ်ခဲ့ပြီးမဲ့အမိန့်မချဘဲ၁၇ကြိမ်မြောက်နောက်ထပ်ရုံချင်းပြောင်းလိုက်တယ်လို့မိသားစုဝင်တွေကပြောပါတယ်စစ်ကောင်စီကတိုင်းဒါလက်နက်ကိုင်အဖွဲ့တွေနဲ့ဆက်ဆက်သူ82ယောက်ရဲ့အမှုတွေကိုပိတ်သိမ်းပြီးလွှတ်ပေးမယ်လို့ထုတ်ပြန်ထားတဲ့အတွက်ဒီအကြိမ်ရုံချင်းမှာလွတ်နိုင်တယ်လို့မျှော်လင့်ခဲ့ကြပြီးမဲ့မလွတ်လာဘဲနောက်ထပ်ရုံချင်းပြောင်းလိုက်တဲ့အတွက်အလွန်စိတ်ပြတ်မိတယ်လို့ကိုဇော်မျိုးထက်ဖခင်ဖြစ်သူကပြောပါတယ်ကိုဇော်ဝင်းကိုဇော်မျိုးထက်နဲ့ဦးကျော်တန်းမောင်တို့သုံးဦးကို2022ခုနှစ်ဇွန်လ21ရက်နေ့မှာစစ်ကောင်စီတပ်ကဖမ်းဆီးပြီးပုံမှန်905ကကြီနဲ့တရားစွဲဆိုထားတာပါ
မင်းသားမျိုးအခြေဆိုင်စစ်ကောင်စီတပ်ကနေခရီးယန်ဓမ္မဆရာတဦးနဲ့တင်းထောက်လူကြီး၃ယောက်ကိုဖမ်းဆီးခဲ့ပြီးပါတတင်းအစအနာမှမရရှိတော့လို့စစ်ကြောရေးမှနှိပ်စက်မင်းမြန်းခံရချိန်တေဆုံးသွားဖွယ်ရှိတယ်လို့မင်းသားမျိုးနယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကထုတ်ပြန်ပါတယ်မင်းသားမျိုးအနောက်ရက်ကွက်ခရီးယန်ဖခင်ကစစ်ဘေးရှောင်စခန်းတစ်ခုမှာဆိုင်ကယ်တွေများလုံးနာကိုအကြောင်းပြပြီးစစ်ဘေးရှောင်ကူညီနေသူ၄ယောက်ကိုခလာရနှစ်ခွန်လေးတက်တာတချို့ကဇူလိုင်လ16ရက်နေ့မှာဖမ်းဆီးသွားတာဖြစ်တယ်လို့မင်းတက်မြွနယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့တာဝန်ခံကိုရောမှန်ကပြောပါတယ်ခလာရနစ်ခွန်လေးတက်ရင်စီကိုမိသားစုဝင်တွေကပထမအကြိမ်မေးမြန်းစဉ်စစ်ဆေးမေးမြန်းနေတယ်လို့ပြောခဲ့ပြီး၁၀ရက်အကြာဇူလိုင်လ26ရက်နေ့မှာဒုတိယအကြိမ်မေးမြန်းရမှာတော့မတိကျောင်းမရှိကျောင်းသာစစ်ကောင်စီတပ်ဖွဲ့ဝင်တွေကထုတ်ပြန်ခဲ့တာဖြစ်တယ်လို့ဆိုပါတယ်
ကယားကရနီပြည်နယ်မဲဆဲမြို့ကြောက်ပန်းညူရွာအနီးမှာစစ်ကောင်စီကလေရင်နဲ့ဘုံကျဲခဲ့ရာစစ်တပ်ရဲ့ယာယီစခန်းပေါ်ကိုကြားရောက်ခဲ့တယ်လို့ကရနီအမျိုးသားများကကွယ်တပ်ဖွဲ့ KNDF တာဝန်ရှိသူကပြောပါတယ်ဇူလိုင်လ30ရက်နေ့မနေ့ပိုင်းမှာဖြစ်ပွားခဲ့တဲ့လေရင်ဘုံကျဲမှုကြောင့်စစ်တပ်ရဲ့ယာယီစခန်းပေါ်ကိုကြားရောက်ခဲ့တာကြောင့်စစ်ကောင်စီတပ်သားတွေထိခိုက်မှုရှိနိုင်ကြောင်း KNDF စီးမှုကပြောပါတယ်လက်လွတ်လိုက်ရတဲ့နယ်ဆက်မြို့မဲဆဲကိုပြန်လည်ရယူနိုင်ဖို့အတွက်နာမည်ကြီးစစ်ကောင်စီတမရီဖြစ်တဲ့တမ5566လို့နဲ့အင်အားရီထပ်မံဖြည့်တင်းထားတဲ့အပြင်လေရင်ကနေလည်းဘုံကျဲရာတွေလုံနေတာလို့ KNDF တာဝန်ရှိသူတွေကပြောပါတယ်
ကရင်ပြည်နယ်ပအံတန်လွင်တရာစစ်စေးရိတ်ကိတ်မှာဇူလိုင်လ31ရက်နေ့မနက်ပိုင်းကဘုံပေါက်ကွဲခဲ့လို့တယောက်သေဆုံးပြီးအမျိုးသမီးအပါဝင်ခရီးသွား3ယောက်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ဒါအပြင်စစ်သားရဲနဲ့လာဝကလုံခြုံရေးအဖွဲ့ဝင်ခု9ယောက်တို့လည်းဒဏ်ရာရတဲ့အထဲမှာစိုးရိမ်ရတဲ့အနေအထားရှိတယ်လို့စစ်ကောင်စီနဲ့နှိစတဲ့သူတွေကပြောပါတယ်။အရင်နေ့မနက်6နာရီမိနစ်40အချိန်လောက်မှာတန်လွင်တံတားတရုတ်လရွာဖက်ချန်းကနေစစ်စေးရဲကိတ်အနီး Honor Fit အဖြူရောင်ကားတစ်စီးမောင်းနှင်လာတာကိုယင်ချင်းရဲကစစ်စေးဖို့ကားရဲ့ရှေ့ညာဘက်ကျန်းတကားကိုဖွင့်လိုက်တာနဲ့ကားထဲကနေပောက်ကွဲမှုဖြစ်ပွားခဲ့တာလို့ဆိုပါတယ်
ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့နယ်ထဲမှာတရက်အတွင်းတိုက်ပွဲနှစ်နေရာဖြစ်ပွားခဲ့ပြီးလူနေရက်ရွာတဲ့လက်နေကြီးလက်နေငယ်တွေကြားရောက်ခဲ့ပါတယ်။ဩဂုတ်လ၂ရက်နေ့မနေ့ပိုင်းကမူဆယ်မြို့မြောက်ဖက်တုံခမ်းအုပ်စုထဲမှာတနေရာနဲ့ဆယ်လန့်အုပ်စုလွေတီမိန်တောင်မှာတနေရာတိုက်ပွဲတွေဖြစ်ပွားခဲ့တာပါ။ဇူလိုင်လနှောင်းပိုင်းကလေးကတအောင်တက် DNL နဲ့စစ်ကောင်စီတပ်တို့အကြားတိုက်ပွဲတွေဖြစ်ပွားနေပြီးတောင်တုံခမ်းရွာတွေကိုလက်နေကြီးကြီးကြားတာကြောင့်လူနေအိမ်တွေပျက်စီးမှုရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။
ဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါမြန်မာနိုင်ငံကစစ်ဘေးရှောင်တွေရဲ့ကိုယ်ရေးအချက်လက်တွေကိုလက်ပွေနဲ့မှတ်တမ်းယူရတဲ့ဇီဝအမှတ်တမ်းကိုအိန္ဒိယဗဟိုအစိုးရကစတင်ပြီးတော့ကောက်ယူနေပါတယ်ဒါကိုအိန္ဒိယဖို့မြန်မာအဖွဲ့ကချက်ချင်းရပ်တန့်ဖို့တောင်းဆိုထားပါတယ်ဇီဝအမှတ်တမ်းကောက်ယူမှုကဘယ်လောက်ထိစိုးရိမ်စရာရှိပါသလဲဘလို့အကျိုးဆက်တွေဖြစ်လာနိုင်သလဲကိုရောဘက်ကစူးစီးတင်ဆက်ထားပါတယ်
မြန်မာနိုင်ငံ၏ပြည်ပခါကြောင့်အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်နဲ့မဏိပူပြည်နယ်တို့မှခိုးလုံနေကြရတဲ့ထောင်ထဲချီတဲ့စစ်ဘေးရှောင်ပြည်သူတွေရဲ့ biometric လို့ခေါ်တဲ့ဇီဝမှတ်တမ်းတွေကိုအိန္ဒိယပြည်ထရေးဝန်ကြီးဌာနရဲ့ငွန်ကြားချက်နဲ့သက်ဆိုင်ရာပြည်နယ်တာဝန်ရှိသူတွေကဇူလိုင်လကုန်ပိုင်းကစလို့ကောက်ခံနေပါတယ်။မြန်မာစစ်ဘေးရှောင်3000ကျော်နေထိုင်တဲ့မီဇိုရမ်ပြည်နယ်မှာတော့ရှာဟာနဲ့ဂျန်ဖိုင်ခရိုင်ကစစ်ဘေးရှောင်စခန်းတွေမှာဇီဝမှတ်တမ်းတွေကိုစတင်ကောက်နေပြီလို့ဂျန်ဖိုင်မြို့ IDI စစ်ဘေးရှောင်စခန်းမှနေထိုင်တဲ့ CDM ဝန်ထမ်းကိုတက်ပိုင်ကယခုလိုပြောပါတယ
်သူအားလုံးကောက်တယ်ဟုတ်တယ်ကျွန်တော်တို့ဒီ CDM သမားတွေလည်းကောက်တယ်ဟိုအောက်ကအရတားလည်းရှိပေးထောက်ဖွဲ့တယ်လည်းသူတို့ကောက်စခန်းမှလာတယ်ဒါကြီးကကျွန်တော်တို့ကတူချင်းပေါက်တာပေါ့တူချင်းကောက်တော့ဟိုတဘောကကျွန်တော်ကမင်းမရှိတာအလျောက်ဒီနေ့ရောက်တဘောကညီကိုဒီနေ့ရောက်ဆက်အဖေရဲ့ညီကိုဒီနေ့ရောက်အမေရဲ့ညီကိုဒီနေ့ရောက်ဆက်ဒီမှာဒီ CDM လို့လားဘယ်နေရဲ့မှာ CDM လို့တလဲဒီမီဇိုရမ်ပြည်နယ်ဒီ IDI ကဲမိုဆက်နေရောက်တလဲဒီခနာကိုမှာပါမသားရှိတလဲအရက်ကဘယ်နှပေးလဲအဲ့ဒါဒီကသူတို့ကမေးတယ်လက်ပွေယူတာပေါ့လက်ပွေရိုက်တာပေါ့
အခုလိုဇီဝမှတ်တမ်းတွေလာကောက်ယူတဲ့အခါမှာစစ်ဘေးရှောင်တွေကိုတစုံတရာရှင်းပြတာမျိုးမရှိတာကြောင့်ဘာကြောင့်ကောက်ယူရဲဆိုတာကိုမသိရဘူးလို့ဆိုကြပါတယ်မဏိပူပြည်နယ်ဘက်မှာလည်းဇီဝမှတ်တမ်းကောက်ယူမှုတွေစတင်နေပြီလို့ဆိုပါတယ်စစ်ကောင်စီခေါင်းဆောင်တွေနဲ့နီးကပ်တဲ့ဆက်ဆံရေးရှိနေတဲ့အိန္ဒိယအစိုးရအနေနဲ့အခုလိုစစ်ရှောင်တွေရဲ့ဇီဝမှတ်တမ်းကောက်ယူမှုကိုအပြင်းအထန်ကန့်ကွက်ရှုတ်ချပြီးချက်ချင်းရပ်တန့်ဖို့အိန္ဒိယဖော်မြန်မာအဖွဲ့ဦးဆောင်သူစလိုက်ဒိုခါကပြောပါတယ
်ဒီကောက်ခံမှုတွေလောက်လာတဲ့အခါကျတော့ကျွန်တော်တို့ဒီ biometric ကိုစစ်ချာမတရားနည်းလမ်းနဲ့အသုံးပြုမှအောင်ဆိုရင်လည်းနိုင်ငံကြီးအမှုကိစ္စဆောင်တင်းဆောင်လာတဲ့သူတွေဥပမာ CMB နောက်ပြီးမှ JCS CDM ပေါ်ပါဝင်တော့ကျွန်တော်တို့ဒီနိုင်ငံကြီးကိစ္စဆောင် warranty ဖြစ်လာတဲ့သူတွေဒီဥပဒေနိုင်ငံမှာပို့ဖို့လို့ဖန်ဆီးပြီးတော့မှမြန်မာနိုင်ငံပြန်ပို့မှအောင်ကျွန်တော်တို့ဆိုရင်လည်းနောက်ဒုတိယချက်ကတော့ဒီမူကြီးဆေးဝါးမှုကိစ္စပါဝင်အာမနီပို့တိပခါကမြန်မာနိုင်ငံသားတွေအကြောင်းဖြစ်တဲ့ဆိုတဲ့ဟာလေးဆွဆွချက်တွေလည်းရှိခဲ့ပြီးဆိုတော့ဒီလိုရာဇဝတ်မှုတွေပေါ်မှာဒီ biometric ကိုအသုံးချပြီးမှဆွဆွချက်တွေဖြစ်လာမှာလို့ဆိုရင်ဆိုတော့ဒီဆိုရင်ချက်တွေကြောင့်ကျွန်တော်တို့ကန့်ကွက်တာဖြစ်တယ
်မြန်မာစစ်အုပ်စုနဲ့အနီးကပ်တန်တမာဆက်ဆံရေးရှိနေတဲ့အိန္ဒိယအစိုးရထံအချက်လက်တွေပေးအပ်တာဟာမြန်မာဒုက္ခသည်တွေကြားထဲမှာစိုးရိမ်ပူပန်မှုတိုးပွားနေတယ်လို့စလိုက်ဒုခါကပြောပါတယ်မြန်မာစစ်ဘေးရှောင်တွေကိုအတင်းအဓမ္မဇီဝမှတ်တမ်းကောက်ယူတာဟာပုဂ္ဂလိကလွတ်လပ်ခွင့် right to privacy ကိုချိုးဖောက်တာဖြစ်ပြီးမှတ်တမ်းတွေကိုစုဆောင်းတာသိမ်းဆည်းတာဟာလူတအူးချင်းစီရဲ့ကိုယ်ရေးကိုယ်တာဘဝကိုဝင်ရောက်ချေလဲတာဖြစ်ကြောင်းအိန္ဒိယဖော်မြန်မာကဆိုပါတယ်ခင်ဗျာ
မောခဆိုင်ကလုံးမုန်တိုင်းတိုက်ခတ်ပြီးမှာတော့မိုးရွာသွန်းမှုနယ်ပါပြီးအပူချိန်မြင့်တက်မှုတွေကြောင့်ရခိုင်ကလေသမားတွေထွန်းရဲစိုက်ပျိုးဖို့အခက်ကြုံနေကြရသလိုစိုက်ပျိုးထားတဲ့စပားပင်တွေလည်းတိတ်ဆုံးနေတဲ့အကြောင်းမောင်အေးကလည်းစူးစီးတင်ဆက်ထားပါတယ
်လေမြေတွေကိုထွန်းရထားပေမဲ့မိုးနေတဲ့အတော့မစိုက်ပျိုးရသေးသလိုစိုက်ပျိုးထားတဲ့သူတွေလည်းပျက်စီးကုန်တယ်လို့မောင်ပြဒေသခံလေသမားတယောက်ကရခိုင်ဘာသာနဲ့အခုလိုပြောပါတယ်
တချို့ဆိုရင်လေကထွန်းတော့ပါရဲ့စပါကိဝါစပါကလေးစိန်ထားပါမလား
ရေတချို့ဆိုရင်လေကထွန်းပြီးစပါကလေးစိန်ထားပြီးမဲ့နေပူနေတဲ့အတွက်မဲရေဖြစ်နေတယ်တချို့ကနေပူနေရင်လည်းဂျဲလိုက်ကြတယ်စပါကထွက်နေပြီဆိုပြီးဂျဲလိုက်တဲ့စပါတွေကလည်းပုတ်သွားတယ်နေပူနေတဲ့အတွက်တချို့ကလည်းစိန်ထားတဲ့စပါကိုအရေးရတဲ့နေရာမှာစပါပြီးမရှည်ရအောင်အတွက်လေမိုးရွာရင်ဂျဲဖို့အတွက်လှုပ်ထားကြတယ်တချို့ကလည်းထွန်းထားတာကြာသွားပြီဖြစ်နေလို့ပြန်ပြီးထွန်းရတယ်နေဘူးတဲ့အတွက်လေ
မိုးမရွာတဲ့အတော့တချို့ကြေးထားတဲ့စပားတွေကိုလည်းငှားတွေစားသွားကြသလိုလေကဲသားရုပ်တွေလည်းကြောတွေဖောက်ပြီးဖြားစီခံရတာတွေရှိတယ်လို့ဆိုပါတယ်မိုးနေတဲ့နောက်ဆက်တွေအဖြစ်ကြောက်တော်မျိုးနေဖက်မှာလည်းလေတွေရေခန့်ပြီးမြေကြီးတွေအားကွေကုန်သလိုစိုက်ပြိုထားတဲ့စပားတွေလည်းဖြားစီသွားတယ်လို့ဒေသခံလေသမားတယောက်ကပြောပါတယ်
ကျွန်တော်တို့ဘက်မှာကအခုကမိုးမမှန်တဲ့တွေ့လေသမားတွေမှာစပားတွေခြောက်တဲ့သူတွေမှာခြောက်လေမထွန်းပဲတန့်ထားရတဲ့သူတွေလည်းရှိတယ်တချို့စိုက်ထားတဲ့သူတွေမှာလည်းနေပူကြောင့်တည်သွားကြတယ်အခုတလောမိုးကလုံးဝမရွာသလိုပဲ
ရခိုင်ပြည်မှာအများစုကလေယာဉ်လုပ်ငန်းကိုအဓိကထလောက်ကြပေမဲ့ဒဲမြေဩဇာနဲ့စားသုံးစီစီမနတပ်ပြီးအလုံးသမားတွေရှားပါမှုကြောင့်တနိုင်ထတနိုင်စပါးဆိုင်ဧကတွေရွာကြလာတာပါဒီနိုင်မှာလေလေသမားတွေမုံတိုက်တန်ကိုအကြီးအကျယ်ခံခဲ့ရပြီးလူမှုဘဝခါခဲတွေကြောင့်ရခိုင်ပြည်မှာစပါးဆိုင်ဧကတသိန်းခန့်ရွာကြနိုင်တယ်လို့ရခိုင်ပြည်လုံးဆိုင်ရာတောက်သူလေသမားသမားကဥက္ကဋ္ဌကိုကျော်စင်ကပြောပါ
ဖောက်ပြန်တော့တာကတိုက်တော့တွေကိုအလွန်အကျွံခုတ်လွှင့်မှုတွေနဲ့ဆက်ဆက်နေတယ်လို့တပါဝပဲဝန်းကျင်ရေလှောက်ရှားသူတွေကပြောပါတယ်။ လွန်ခဲ့တဲ့နိုင်ကလေးစပောက်ရိတ်သိမ်းရှင်မှာမုံတိုက်တိုက်ခတ်မှုကြောင့်စိုက်ပျိုးထားတဲ့စပောက်တွေပြစီတော့တဲ့အတွက်စပောက်အထုံးနှုံရော့ကြခဲ့တယ်လို့ဒီနိုင်မှာလေးအထုံးနှုံရော့ကြမှာကိုလေသမားတွေကစိုးရိမ်နေကြပါတယ်။အခုဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါ။
စစ်တပ်ကဖမ်းဆီးသွားပြီးတဲ့နောက်ပျောက်ဆုံးနေတဲ့မူဆယ်မြို့နယ်ထဲကကချင်လူငယ်၂ယောက်ရဲ့မိရှုခံထားရတဲ့အလောင်းတွေကိုပြန်တွေ့ရှိခဲ့ပါတယ်။အေးအေးဆက်ဆက်မှုနဲ့ဆွဆွဲပြီးဖမ်းဆီးခံထားရတဲ့ကြောက်တော်မျိုးကအမျိုးသားသုံးယောက်ကိုအပြစ်တအမိန့်ချဖို့ရုံးထုတ်ခဲ့ပေမဲ့စစ်တပ်ကြိမ်မြောက်နောက်ထပ်ရုံးချင်းပြောင်းလိုက်ပါတယ်။
တော်ရရှင်တွေခုနားဆင်နေကြတာကတော့နယ်စပ်ဒေသကတိုင်းနာသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါအရှင်ကျမအာမီပါ။
Time Chase Site Fever Wine Door တွေတင်ဆက်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာပါ။ VOA American တန်ကားထုတ်လွှင့်တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ မိမိတို့ဒေတာအတွင်းဖြစ်ပျက်နေတဲ့သတင်းထူးတွေကိုပေးပို့ခြင်းနဲ့ဆိုရင်တော့ကျွန်တော်တို့စီကိုစာရေးလို့ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အခုတော့သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါအောင်ခင်ဗျာ။2020
American ရွေးကောက်ပွဲမှာရှုံးနိမ့်ခဲ့တဲ့ရက်လက်ကိုပြောင်းလဲပြီးတော့အာဏာကိုထိန်းချုပ်ဖို့အတွက်ကြိုးစားမှုနဲ့ Federal တရားရုံးကနေသူ့ပေါ်မှာတရားဆက်ဆိုထားတာအတွက်အပြစ်မရှိဘူးလို့အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်ကကြက်တဲ့ရင်းနဲ့ဝါရှင်တန်ဒီစီတရားရုံးတော်တရားသူကြီးမော့ဆီလာဥပဒေရှေ့မှောက်မှာရှောက်လဲခဲ့ပါတယ်။သမ္မတဟောင်းထရမ့်ဟာသမ္မတတာဝန်ပြီးဆုံးချိန်ကစပြီးတော့နှစ်နှစ်ခွဲလောက်ကြာမှာအခုဝါရှင်တန်ဒီစီမှာတရားကျင်ဆိုင်ဖို့အတွက်ပြန်ပြီးရောက်လာတာဖြစ်ပါတယ်။သူနဲ့အနီးကလောက်က အင်္ဂါနေ့မှာအမှုဖွင့်တရားဆက်ဆိုလာတာဖြစ်ပါတယ်။အမေရိကန်နိုင်ငံရဲ့တက်တန်249နှစ်တွင်တမရဟောင်းတယောက်နေနဲ့ပထမဆုံးရာဇဝတ်မှုကနေတရားဆက်ဆိုတာခံရတယ်တမရဟောင်းထရမ့်ဟာလာမယ့် 2024 တမရရွေးကောက်ပွဲအတွက် Republican Party ရဲ့တမရလောင်းရှင်းမှာထိတ်ကပြေးနေသူဖြစ်ပြီးတော့သူက Democratic Party ကတမရလောင်းဖြစ်ထိတ်ကပြေးနေတဲ့လက်ရှိတမရဂျိုးဘိုင်ဒန်နဲ့ရှင်ပြန်ရဖို့ရှိပါတယ်။ကြေဇပရင်းနေ့ကကျင်းပခဲ့တဲ့ကုလသမဂ္ဂရဲ့လုံခြုံရေးကောင်စီစီဝေးမှာရုရှားရဲ့ယူကရိန်းကျူးကျော်စစ်ကကမ္ဘာလုံးဆိုင်ရာငတ်မောခေါင်းမောမှုပေါ်မှာတက်ရောက်မှုရှိနေတယ်လို့စစ်ပွဲကိုအဆုံးသတ်ဖို့အတွက် American နိုင်ငံခြားဝန်ကြီး Anthony Blinken ကရုရှားကိုတောင်းဆိုလိုက်ပါတယ်။ Blinken တပါပဋိဖြစ်နဲ့ဆောင်ရွက်ခဲ့တဲ့ကမ္ဘာဆန္ဒရေးကမလုံလောက်မှုနဲ့ပတ်သက်တဲ့လုံခြုံရေးကောင်စီရဲ့အစည်းအဝေးမှာကမ္ဘာတဝန်းကပဋိပက္ခတွေနဲ့ငတ်မောခေါင်းမောမှုအကြက်တဲကြားဆက်ဆက်မှုကိုအလေးပေးပြောကြားခဲ့တာဖြစ်ပြီးတော့အကြမ်းဖက်မှုနဲ့မတင်တက်မှုတွေကြောင့်မနစ်ကလူ118တန်းအငတ်ဘေးဆက်ခဲ့ရတယ်လို့လဲထောက်ပြခဲ့ပါတယ်။ပါရှန်ပင်လယ်ကဟော်မုတ်ရှင်လက်ကြားကိုဖျက်မဲ့ကုန်လင်းသင်းမော်တွေမှာအမေရိကန်တပ်ဖွဲ့လိုက်ပါဆောင်းရှောက်ပေးဖို့အမေရိကန်စစ်တပ်ကစဉ်းစားနေတာဖြစ်ပြီးဒါကအရက်ပဲသင်းမော်တွေကိုအီရန်ဖမ်းဆီးနေတာရက်အောင်လှုပ်ဆောင်တဲ့မကြုံစဘူးလုပ်တဲ့ဖြစ်ရလို့အမေရိကန်ရာရှိတွေကပြောပါတယ်။အားစစ်တွဲကြအဖွဲ့ကသူတို့ရဲ့ခေါင်းဆောင်အဘူဟူစိန်အယ်ကူရာရှိတေဆုံးသွားပြီလို့ကျသပရင်းနေမှာအတီးပြုပြောကြလိုက်ပါတယ
်ကျေးဇူးပါခင်ဗျာသတင်းအချင်းချက်ကိုဒေါက်ခင်မျိုးသက်ကပြောပြခဲ့တာပါဒီကနေ့မနေ့တွေအစီအစဉ်ထုတ်လုပ်ရေးမှုတွေကတော့ကိုရဲမော်နဲ့ကိုညံဝင်းအောင်ဖြစ်ပါတယ်အတမိုင်းနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျင်မီကုတ်နဲ့ရော့ဒ်မက်ကလင်းတို့ဖြစ်ကြပါတယ်ဒီကနေ့မနေ့ VOA အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24.50-51နဲ့ VOA Facebook YouTube စာမျက်နှာတွေကပါတင်ဆက်ခဲ့တာပါတော်တော်ရှင်နေတဲ့ကမြန်မာပြည်သူပြည်သားအားလုံးဘေးရန်နဲ့ကင်းပြီးလူဝင်ဆန္ဒပြည့်ဝနိုင်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။ကျွန်တော်ကတော့ငြိမ်းချမ်းအေးပါခင်ဗျာ။
This program has come to you from the Voice of America, Washington.